to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်မေလ25ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်ဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်မှာပါ။American ပြည်ထောင်စုမှာလာမယ့်ရက်အနည်းငယ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတသိန်းထိရောက်လာဖို့ခန့်မှန်းထားပါတယ်။အခုလိုဝမ်းနည်းချေကွဲပွဲအထိမ့်မဲ့မှတ်တိုင်တစ်ခုဖြစ်နာမည်ကျော် New York Times သတင်းစာကြီးရဲ့တနင်္ဂနွေနေ့ထုတ်သတင်းစာရှေ့မျက်နှာဖုံးတစ်ခုလုံးအပြည့်မှာ COVID-19 ကြောင့်သေဆုံးသွားသူတွေရဲ့နာမည်နဲ့ကိုယ်ရေးအချင်းတွေကိုဖော်ပြခဲ့ပါတယ်။နိုင်ငံတော်သတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့သေဆုံးသူအမည်စင်းနဲ့ကိုယ်ရေးမှတ်တမ်းတွေကိုစုဆောင်းပြီး New York Times သတင်းစာကြီးကနေတစုတစည်းတည်းဖော်ပြခဲ့ပြီးအလွန်ကြီးမားတဲ့ဆုံးရှုံးမှု American မှာသေဆုံးသူပေါင်းတသိန်းနီးပါးရှိဆိုတဲ့ခေါင်းစဉ်တက်ခဲ့ပါတယ်။တနင်္ဂနွေအစောပိုင်း Johns Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရ American မှာ COVID ကြောင့်သေဆုံးသူ9,000ကျော်ရှိနေပါပြီ။ယောဂါကူးစက်ခံရသူပေါင်း 1.6 သန်းရှိနေတာကြောင့်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်စုစုပေါင်းရဲ့3ပုံတပုံရှိနေပါတယ်။ဒါ့အပြင် Johns Hopkins တက္ကသိုလ်ရဲ့ကောက်ယူမှုစစ်တမ်းတွေအရကမ္ဘာတဝန်း COVID-19 ကူးစက်မှုစုစုပေါင်း 5.3 သန်းကျော်အထိမြင့်တက်ခဲ့ပြီးသေဆုံးသူ 3,400 ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးပွားလာနေတဲ့ဘရာဇီးနိုင်ငံအပေါ်ခီးသွားလာခွင့်အမေရိကန်အစိုးရကတနင်္ဂနွေနေ့ကပိတ်ပင်လိုက်ပါတယ်။ဘရာဇီးမှာကူးစက်ခံရသူအရေအတွက်ဟာမကြသေးမီရက်သတင်းပတ်တွေအတွင်းတိုးပွားလာခဲ့ပြီး Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စစ်တမ်းကောက်ယူတဲ့ဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့မှာဘရာဇီးမှာအတည်ပြုရောဂါကူးစက်ခံရသူ 3,400 ကျော်ရှိနေပါတယ်ရှင်။ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့ကြားပြတ်အရေးယူစီမံဆောင်ရွက်ချက်တွေနဲ့အညီဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာအစိုးရအနေနဲ့ဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေပြုလုပ်တင်ပြီးနိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့လည်းပူးပေါင်းဆောင်ရွက်တင်ကြောင်းနိုင်ငံတကာဥပဒေပညာရှင်အဖွဲ့ဖြစ်တဲ့ ICJ အဖွဲ့ကြီးကပြောကြားလိုက်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ ICJ ရဲ့ဆုံးဖြတ်ချက်ဖြစ်တဲ့ကြားဖြတ်အရေးယူစီမံချက်၄ချက်ကိုအကောင့်ထဲပေါ်နေကြောင်းလေးလပြည့်ပထမဆုံးအစီရင်ခံစာကိုမေလ23ရက်နေ့ကတင်သွင်းခဲ့ပြီးဖြစ်ပါတယ်။ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိပေမဲ့ ICJ တရားရုံးဘက်ကထုတ်ပြန်ချက်တွေကိုစောင့်ကြည့်ဖို့မြန်မာအစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မေလ22ရက်နေ့ကထုတ်ပြန်တဲ့နိုင်ငံတကာဥပဒေပညာရှင်အဖွဲ့ ICJ ရဲ့ကြေညာချက်မှာမြန်မာနိုင်ငံမှာတည်ရှိနေတဲ့ဥပဒေတွေဟာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်မပေးနိုင်တဲ့အတွက်မြန်မာအနေနဲ့ကုလသမဂ္ဂရဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရားအပါအဝင်နိုင်ငံတကာတရားမျှတမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်မှုလိုနေကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်း ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့စတဲ့အချက်တွေကိုအကြံပြုတိုက်တွန်းထားပါတယ်ရှင်။COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးသွာလာကန့်သတ်မှုတွေရှိနေတာကြောင့်အစ္စလမ်ဘာသာဝင်တွေရဲ့ Eid ပွဲတော်အတွက်အမေရိကန်ပြည်ထောင်စုမြန်မာမွတ်စလင်အတိုင်းဝိုင်းကတော့နေအိမ်တွေမှာတနင်္ဂနွေနေ့ကဝတ်ပြုဆူတောင်းခဲ့ကြကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Burmese American Muslim Association ဥက္ကဋ္ဌဦးမောင်အေးက VOA ကိုပြောပါတယ
်။အဲ့တော့အဲ့ဒီ restriction တွေနဲ့ကျွန်တော်တို့အိမ်တွေမှာဝတ်ပြုဆူတောင်းမှုတွေပြုမှုတွေကိုလည်းကျွန်တော်တို့ပလီတွေမှာပြုခွင့်မရဘူးပေါ့နော်ပလီတွေလည်းပိတ်ထားတယ်ဆိုတော့အဲ့တော့တခြား state တွေမှာတော့ကျွန်တော်မပြောတတ်ဘူးဒါပေမဲ့ကျွန်တော်တို့ LA county မှာတော့ဒီကန့်သတ်ချက်တွေနဲ့ safer home order လို့ still ရှိနေသေးပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့အနေနဲ့ကအိမ်မှာပဲဝတ်ပြုရတယ်ပြီးတော့အိမ်ကနေပဲကျွန်တော်တို့ဆလံမြတ်တာတွေတူနဲ့တူမိသားစုတွေအဲ့လိုပို့ဆောင်မှုတွေနဲ့ကျွန်တော်တို့ရှိနေရတာပေါ့နော
်အစ္စလမ်ဘာသာဝင်တွေအတွက်အထွတ်မြတ်နေရာဖြစ်တဲ့ Saudi Arabia နိုင်ငံမက္ကာမြို့ Grand Belly ကြီးတဲ့ကဘာသာရေးအဆောက်အုံကဘာမှာတနင်္ဂနွေနေ့ကဝတ်ပြုဆူတောင်းသူတချို့လာရောက်ခဲ့ကြပါရဲ့ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 8.13ဘိုင်းဒိုမီတာ51 kHz 5.85နဲ့ဘိုင်းဒိုမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာတနင်္လာနေ့မနေ့ခင်း VOA မြန်မာပိုင်းရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်မားနေစေဖြစ်ပေမဲ့ နှစ်လတာတင်းတင်းကြပ်ကြပ်ပိတ်ထားခဲ့တဲ့လော့ခ်ဒေါင်းအခြေအနေကိုတဖြည်းဖြည်းချင်းဖြေလျှော့တဲ့အနေနဲ့ဈေးဆိုင်တွေပြန်လည်ဖွင့်နေပါပြီ။ကိုဗစ်ကာယရောဂါကိုတားဆီးတိုက်ဖျက်နေတဲ့တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းတွေကိုပြန်ဆောက်ရမယ်လို့အိန္ဒိယအစိုးရကခွင့်ပြုလိုက်ပြီးနောက်မှာဈေးတွေတစားစားနဲ့ပြန်ဖွင့်လာနေတာပါ။အများသုံးသေယူပို့ဆောင်ရေးယာဉ်တွေပြေးဆွဲခွင့်ပြုလိုက်တာကြောင့်လဲပြီးခဲ့တဲ့လတွေက၆ကတ်နေခဲ့တဲ့လမ်းမတွေဟာဘတ်စကားတွေ၃-၅တွေနဲ့ပြည့်ကျက်လာပါတယ်။အထူးသဖြင့်လူဦးရေတန်း20နီးပါးရှိတဲ့ New Delhi မြို့တော်ဟာအိန္ဒိယတနိုင်ငံလုံးမှာယောဂကူးစက်မှုအဆိုးဝါးဆုံးအဖြစ်ဆက်ရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းစံချိန်တင်လောက်အောင်ကူးစက်မှုမြင့်မားခဲ့ပါတယ်။ကိုဗစ်ကူးစက်ခံရသူအတည်ပြုလူနာအရေအတွက်ဟာတနင်္ဂနွေနေ့တရက်ထဲမှာတင်6,900ကျော်ရှိပြီးသေဆုံးသူ150နီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ New Delhi မှာပြန်ဖွင့်ခွင့်ပေးတာဟာနေရာတစ်စိတ်တစ်ပိုင်းမှသာဖြစ်ပြီးဈေးဝယ်စင်တာတွေစားသောက်ဆိုင်တွေအထက်တန်းကျောင်းနဲ့တက္ကသိုလ်တွေကိုတော့ဆက်ပိတ်ထားဆဲဖြစ်ပါတယ်။တနင်္ဂနွေနေ့စီးရင်အရအိန္ဒိယတနိုင်ငံလုံးမှာကိုဗစ်ကူးစက်ခံရသူ 33,000 ကျော်ရှိပြီးသေဆုံးသူက 3,800 ကျော်ရှိပါတယ်ခင်ဗျာ။အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေခြင်းမှာစင်ကာပူနိုင်ငံနဲ့ကတော့ဆက်ဆံရေးကောင်းနေတယ်လို့သုံးသပ်ကြပါတယ်။ပြီးခဲ့တဲ့မတ်လတည်းတရုတ်ကဖိလစ်ပိုင်ကိုကိုဗစ် -19 ဆေးစစ်တဲ့ကိရိယာတွေလှူဒါန်းခဲ့ပေမဲ့သဘောထားကွဲလွဲမှုတွေရှိခဲ့တယ်လို့ VN နိုင်ငံကလည်းကိုဗစ်ရောဂါကူးစက်မှာဆိုလို့တရုတ်ဗီယက်နမ်ကြားပြန်တန်းနေတဲ့လေရင်ခီးစဉ်တွေကိုအီပီလာတဲ့ရပ်ပစ်လိုက်တာကြောင့်တရုတ်ကစိတ်ကတိကောက်ဖြစ်ခဲ့ရတယ်လို့တရုတ်သတင်းစာတွေကပြစ်တင်ရေးသားပါတယ်။မလေးရှားနိုင်ငံဆိုရင်လည်းကမ္ဘာကြီးကကိုဗစ်နဲ့အလုရှုံနေချိန်မှာတရုတ်သင်္ဘောတွေကအငင်းပွားပွေရာတောင်တရုတ်ပင်လယ်ပြင်တဲသွာလာနေတာကိုစန့်ကျင်ကန့်ကွက်ခဲ့ပါတယ်။အခြားနိုင်ငံတွေနဲ့တရုတ်ကြားအခုလိုတန်တမာရေးအဖို့ထက်ရှိနေချိန်မှာတရုတ်နဲ့ဆက်ဆံရေးကောင်းနေတာကအာဆီယံနိုင်ငံတွေကစင်ကာပူပဲဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကာယောဂတိုက်ဖျက်ရေးနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်ဖို့ပူးတွဲသုတေသနလုပ်မဲ့လုပ်ငန်းတွေအတွက်စင်ကာပူကဒေါ်လာတန်ပေါင်းများစွာလှူဒါန်းခဲ့သလိုနှစ်နိုင်ငံတန်တမာဆက်ဆံရေးအနှစ်30မြောက်အထိမ့်အပွဲကိုလည်းကျင်းပခဲ့ကြပါတယ်။ဒါ့အပြင်စင်ကာပူဟာတရုတ်နဲ့တရားတဲ့သွေးစည်းညီညွတ်စွာရပ်တည်နေတယ်လို့စင်ကာပူသမ္မတကတရုတ်သမ္မတရှီဂျင်ဖင်ကိုရေးတဲ့စာမှာဖော်ပြပါတယ်။စင်ကာပူနိုင်ငံလိုပဲအာဆီယံထဲမှာတရုတ်နဲ့မြန်မာရဲ့ဆက်ဆံရေးဟာလည်းအတော်ကောင်းမွန်နေတယ်လို့အကဲကတ်တွေကသုံးသပ်ကြပါတယ်ခင်ဗျာ။ဟောင်ကောင်အရေးကိစ္စမှာတရုတ်ကွန်မြူနစ်ခေါင်းဆောင်တွေသဘောထားပြော်ပြောင်းလာအောင်ဗီတိန်နဲ့အနောက်နိုင်ငံတွေကနှွေးထွေးတဲ့ဆက်ဆံရေးနဲ့ချင်းကပ်မှုဟာရိုးလွန်းအလွန်တယ်လို့ဗီတိန်ကဟောင်ကောင်ကိုအုပ်ချုပ်ခဲ့စဉ်နောက်ဆုံးအုပ်ချုပ်ရေးမှုလုပ်ခဲ့တဲ့ခရစ္စတိုဘာပက်တန်ကဝေဖန်လိုက်ပါတယ်။ဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေမူကြမ်းအစိုးပြုလိုက်တဲ့အပေါ်တရုတ်အစိုးရကအာဏာရှင်ပုံစံနဲ့ပြည်မှုဆက်ဆံနေတာလို့တွေးဆမေးမြန်းခန်းတစ်ခုမှာသူကပြင်းပြင်းထန်ထန်ဝေဖန်လိုက်တာပါဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတရုတ်နိုင်ငံကဆေးနဲ့ဆေးဘက်ဆိုင်ရာပစ္စည်းနဲ့အခြားကာယောဂါတိုက်ဖျက်ရေးဆိုင်ရာအထောက်ပံ့ပစ္စည်းတွေတင်သွင်းနေတာရပ်ဆိုင်တဲ့အစီအစဉ်မူကြမ်းတရက်ရေးဆွဲဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဗီဒိန်သတင်းစာတွေကရေးသားပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ရှိနေတဲ့ကြားကပဲအမေရိကန်နိုင်ငံတစ်ဖက်မှာတော့ကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောင်းမေ့ပွဲနေ့အခမ်းအနားကိုနိုင်ငံတစ်ဖက်မေလ25တနင်္လာဒီကနေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုကြောင့်နိုင်ငံတော်ဝန်မြို့အများအပြားမှာပုံမှန်ကျင်းပနေကြတဲ့အချိန်ခြိတက်လမ်းလျှောက်တာတွေဂီတဖျော်ဖြေပွဲတွေလူစုလူဝေးအခမ်းအနားပွဲတွေကိုမလုပ်တော့ဘဲအဲ့ဒါတွေအစားအင်တာနက်အွန်လိုင်းကနေပဲအခမ်းအနားတွေကျင်းပသွားမှာဖြစ်ပါတယ်။အခုလိုအွန်လိုင်းကကျင်းပဖို့ဆုံးဖြတ်ရတာဟာဗိုင်းရပ်စ်ကူးစက်မှုများလာမှာကိုစိုးရိမ်တာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ဝစ်ကွန်ဆင်ပြည်နယ်တချို့မြို့တွေနဲ့အခြားမြို့တွေကတော့အောင်းမေ့ပွဲအခမ်းအနားကိုအရင်ကအတိုင်းပဲခြိတက်လမ်းလျှောက်တာပြုတ်လုသွားမှာဖြစ်ပြီးဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့လူတွေနှကောင်းစီတက်တာခက်ခွက်ခွာနေတာတွေပြုတ်လုကြမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အင်မြူရောမှာအောက်မေ့ပွဲအထိမ်းအခမ်းအနားကိုပြီးခဲ့တဲ့တောက်ကြာနေ့ကကျင်းပပြီးကြာဆုံးစစ်သည်တွေကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကနေအိမ်တွေမိလောင်ပျက်စီးခဲ့ရပြီးအဲ့ဒီဒုက္ခသည်မိသားစုတွေပြန်လည်ထူထောင်ရေးအတွက်အခက်အခဲတွေကြားကကြိုးစားနေကြရတဲ့အကြောင်းပြောပြပေးပါမယ်ဒုက္ခသည်စခန်းတွင်မိလောင်ခဲ့မှုမှာအဖြစ်ဆောက်ထားတဲ့နေအိမ်တွေနဲ့ဈေးဆိုင်ပေါင်း600ကျော်ဆုံးရှုံးခဲ့ရတာပါ။ VOE သတင်းတောက်မော်ဇင်ဟူစိန်ရဲ့သတင်းဆောင်ပါကိုနားဆင်ကြရအောင်ပါရှင်။ ရိုဟင်ဂျာဒုက္ခသည်စခန်းတွင်ဓာတ်ငွေမီးဖို့ကစတဲ့မီးလောင်မှုကြောင့်လူပေါင်းရာနဲ့ချီအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ
်
။သူမှသာပိုက်ဆံရှိရင်ဝါဝယ်ပြီးတဲလီဆောက်လို့ရမှာပဲလို့ရိုဟင်ဂျာဒုက္ခသည်မူဂျာဟာရူဟိုကေကပြောသွားတာပ
ါ
စခန်းထဲကခိုလုံရဲ့အဆောက်အုံတွေကတေးလွန်းလို့တခြားသူတွေအတွက်နေစရာမပေးနိုင်ပါဘူးတဲ့ဒါပေမဲ့အရေးခိုဖို့လောက်တော့ပင်းနိုင်ဖို့ကြိုးစားနေတဲ့အကြောင်းကမဲဟူစိန်ပြောခဲ့တာပါလူတွေပြစ်သိမ့်နေတဲ့ဒုက္ခသည်စခန်းမှာနေရထိုင်ရခက်ခဲနေတဲ့အခြေအနေတွင်မှာပဲအခုအိမ်တွေမီးလောင်သွားတော့ပို့ပြီးတော့အခက်တွေ့ရပါတယ်ဒုက္ခသည်တဦးဖြစ်တဲ့မောမက်ဦးလာကအခုလို့ပြောပါလေ
။
နေကင်းပိုင်းမှာဆိုဟိုနာဒီနာရှောက်သွားနေပြီးတော့ညရောက်တော့ကွင်းပြင်မှာအိပ်ပါတယ်တဲ့။အစာအသောက်လိုသလိုအိမ်လဲလိုတယ်လို့ပြောသွားတာပါ။နိုင်ငံတကာအလှရှင်တွေဘက်ကလည်းကူညီနိုင်ဖို့ကြိုးပမ်းနေကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆရာယုံပြောခွင့်ရလူစီဒူနူဘန်ကအခုလို့ပြောပါလေ။
UNHCR and partners have been providing quarantine.
UNHCR နဲ့မိဖက်တွေကအခြေခံလိုအပ်ချက်တွေကိုထောက်ပံ့ပေးနေပါတယ်။မိဘတဲ့နဲ့ဒုက္ခသည်တွေအတွက်စားအသောက်ချက်ပြုတ်စားသောက်ရည်နဲ့ယာယီခိုလုံစရာတွေပေးထားပါတယ်။အရေးပေါ်ခိုလုံရေးစခန်းတွေစောက်ပေးနိုင်ဖို့ပြင်ဆင်နေသလိုတချို့ဒုက္ခသည်တွေကတော့ဘေးကင်းလုံခြုံစွာနေထိုင်နိုင်မဲ့တခြားစခန်းတွေကိုပြောင်းရွှေ့ကူညီပေးနေတယ်လို့ပြောခဲ့တာပါ။ဒုက္ခသည်စခန်းတွင်မှတအိမ်နဲ့တအိမ်ကတိတ်ပြီးနီးကပ်လွန်လာကြမိဘအန်တီရဲ့မှာအထူးစိုးရိမ်ပွဲလည်းဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းထွက်ပြေးရတဲ့ဒီဒုက္ခသည်တွေကိုပြန်ခေါ်မယ်လို့မြန်မာအစိုးရကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကတော့လက်မခံပါဘူးရှင်ကျမတင်ကြီးထိုက်ပ
ါကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာတဝန်းကနောက်ထပ်ကလေးငယ်10သန်းလောက်ကိုအစာအာဟာရချို့တဲ့စေမယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP ကခန့်မှန်းလိုက်ပါတယ်။ကပ်ရောဂါကြောင့်အသက်အန္တရာယ်ဖြစ်စေလောက်တဲ့အထိပြင်းထန်တဲ့အာဟာရချို့တဲ့မှုဟာ20ရာခိုင်နှုန်းလောက်တိုးလာနိုင်တယ်လို့ WFP ကခန့်မှန်းထားတဲ့အကြောင်းပြောပြပေးပါမယ်။ COVID-19 ရောဂါကြောင့်အသွားအလာကန့်သတ်ပိတ်ပင်မှုတွေဟာလူမှုဘဝအခြေအနေတွေကိုနှိမ့်ချစေပြီးတော့ရှိနေပြီးသားဖြစ်တဲ့ပရိပခ္ခတွေချို့တဲ့ကျန်းမာရေးစနစ်ကိုပိုပြီးဆိုးရွားစေတဲ့အပြင်ဆင်းရဲတဲ့နိုင်ငံကမိသားစုတွေအတွက်အာဟာရပြည့်ဝတဲ့အစားအသောက်တွေရဖို့ပုံပြီးခက်ခဲစေပါတယ် WFP ရဲ့အာဟာရဆိုင်ရာညွှန်ကြားရေးမှူး Laurel Landis ကဒါနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် COVID-19 နဲ့ malnutrition
COVID-19 နဲ့အာဟာရချို့တဲ့မှုဟာသေစေလောက်တဲ့ပေါင်းစုံမှုပါအစားအာဟာရမပြည့်တဲ့ခန္ဓာကိုယ်လေးတွေမှာဗိုင်းရပ်စ်ရဲ့ထိခိုက်မှုကဆိုးရွားပါတယ်ကယောဂါကာလအတွင်းဝင်ဝေးမရှိတဲ့မိသားစုတွေမှာကလေးတွေကိုအာဟာရပြည့်အောင်အစာမကျွေးနိုင်သလိုအစားအသောက်ဈေးကွက်ကလည်းပြတ်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်ကလေးငယ်တန်းပေါင်းများစွာအာဟာရချို့တဲ့တာတွေယောဂဗေယထူပြောတာတွေဖြစ်လာနိုင်ပါတယ်လို့ပြောသွားတာပါ။ဒီနှစ်ထုတ်ပြန်ထားတဲ့ကမ္ဘာအာဟာရအစီရင်ခံစာမှာမညီမျှမှုတွေဟာအာဟာရမှာအခြေခံပြီးတော့ဆင်းရဲတဲ့လူမှုအတိုင်းအဝိုင်းမှာကလေးပူးညံ့မှုတွေအစာအစာအလဟတာဖြစ်တာတွေအများဆုံးဖြစ်နေတယ်လို့ထုတ်ပြန်ထားပါတယ်။အသက်၅နှစ်အောက်အာဟာရချို့တဲ့တဲ့ကလေးတွေဟာကပ်ရောဂါနဲ့လူမှုစီးပွားပြက်ကက်ကြီးရဲ့အဓိကသားကောင်တွေဖြစ်မဲ့အန္တရာယ်လည်းရှိနေပါတယ်။မြန်မာနိုင်ငံမှာ WFP ရဲ့နှစ်စဉ်ထုတ်ပြန်တဲ့2019အစီရင်ခံစာအရ၅နှစ်အောက်ကလေးငယ်30ရာခိုင်နှုန်းနီးပါးဟာပူးညံ့နေတယ်လို့ဖော်ပြထားပါတယ်။ WFP အာဟာရညွှန်ကြားရေးမှူး Laurel Landis ကပဲ
During the COVID-19 outbreak,
ကယောဂါကာလအတွင်း WFP အနေနဲ့အထူးအာဟာရဖြည့်အစားအသောက်တွေကိုကြိုတင်စုဆောင်းထားခဲ့ပါတယ်။ယောဂါပိုပြီးထိန်းချုပ်နိုင်အောင်နဲ့ဒီလိုအာဟာရအစီအစဉ်တွေမိခင်နဲ့ကလေးစောင့်ရှောက်သူတွေစီကိုရောက်အောင်စီမံနိုင်ခဲ့ပြီးတကူရေတန်ရှင်းရေးနဲ့အာဟာရပြည့်ဝအောင်စားတဲ့အလေးအကျင့်ကောင်းတွေရရှိအောင်ကူညီခဲ့ပါတယ်လို့ပြောသွားတာပါ။ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP အနေနဲ့ပြင်းထန်တဲ့အစာအာဟာရချို့တဲ့မှုကိုကာကွယ်ကူတာနိုင်ဖို့ကလေးငယ်တွေအာဟာရပြည့်ဝရေးလုပ်ငန်းတွေတိုးချဲ့ဖို့အတွက်အမေရိကန်ဒေါ်လာတန်း300အမြန်ဆုံးလိုအပ်နေပါတယ်။ကမ္ဘာတဝန်းကအသက်5နှစ်အောက်ကလေးငယ်22တန်းနဲ့နိုးတိုက်မိခင်တွေဟာအာဟာရချို့တဲ့တာကိုကာကွယ်ကူတာဖို့ WFP ရဲ့အထူးအာဟာရဓာတ်ထည့်သွင်းထားတဲ့အစားအစာတွေကိုမျှခိုနေရတာပါခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေအတွက်အသက်ရှူဆဲအလုံး2000ပြည့်အောင်ထုတ်ပေးမယ်လို့အာမခံလိုက်ပါတယ်။ဒါဟာတစ်လကိုဒါဇင်အနည်းငယ်လောက်ပဲထုတ်ကြတဲ့အသေးစားဆက်မှုလုပ်ငန်းရှင်တွေအတွက်ဝင်ထုတ်ဝင်ပို့ဖြစ်လာစေပါတယ်။ဒီအကြောင်းရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးတော့ပြောပြပေးပါပါရှင်။ဂျပန်နိုင်ငံအနေနဲ့အသက်ရှူဆဲအသစ်1000ခွဲရဖို့အစီအစဉ်ထားတဲ့အကြောင်းဝန်ကြီးချုပ်အာဘေကအေဗီလာထဲမှာပဲပြောခဲ့ပြီးတဲ့နောက်ပိုင်းမှာအသက်ရှူဆဲ2000ထုတ်ပေးဖို့အသက်ရှူဆဲထုတ်တဲ့ကုမ္ပဏီတွေကိုတောင်းဆိုခဲ့တာပါ။အလုံး4900ကတော့ဆေးရုံ9000တွေမှာရောင်းနှင်ပြီးဖြစ်ပါတယ်။နောက်ထပ် 8300 ကတော့အရေးပေါ်စောင့်ရှောက်ရေးဌာနတွေကိုပို့ထားပြီးအရေးအတွက်နည်းနည်းလေးပဲလက်ရှိကိုဗစ်လူနာတွေအတွက်သုံးဖို့ဖြစ်ပါတယ်။စိုက်တာမာရက်ကစံကူအသက်ရှူဆဲထုတ်လုပ်ရေးအသေးစားလုပ်ငန်းရှင်တယောက်ဟာလူတွေအတွက်မေးစေးပေးရမှာသုံးတဲ့အစိတ်ပိုင်းတွေနဲ့ခွေးတွေကြောင်တွေအတွက်ထုတ်လုပ်တဲ့အသက်ရှူဆဲရဲ့အစိတ်ပိုင်းတွေကိုသုံးပြီးကိုရိုနာဗိုင်းရပ်စ်လူနာတွေအတွက်အသက်ရှူဆဲတွေထုတ်ပေးနေပါတယ်။တကယ်ကသူတို့ကုမ္ပဏီကတစ်နှစ်ကိုလက်နဲ့ထုတ်တဲ့ဆက်အလုံး30လောက်ထုတ်တာကနေအခုအလုံး300လောက်ထုတ်ပေးဖို့သူကိုအဆိုပြုထားတာပါ
။まず15000台という数字を聞いた時にまあその当時は当社でも部品をですね
頭上追い見たがろうルアって製品類やぼ欠れめそうだばべるサンコ設務論願へ養滅定員マネージャーアキカズアンドが阿蘇屋へシーズンで発達るပြောけたば私主設投漏とりで絶必須高ぼ泥ปัญญา專進とルアってるဝင်တန်းအရေးအတွက်ကိုလည်းတိုးရပါလိမ့်မယ်။ဒါ့အပြင်နိုင်ငံတကာရဲ့ဝယ်လိုအားများနေတဲ့အတွက်လည်းပြပကနေစက်ပစ္စည်းအစိတ်ပိုင်းတွေကိုရှာဖို့လည်းလိုပါသေးတယ်။ဆန်ကိုကုမ္ပဏီကလိုအပ်တဲ့လျှက်စည်ပစ္စည်းတွေကိုတရုတ်ပြည်ကနေဝယ်ပါတယ်။ဒါပေမဲ့6လနဲ့အထက်စောင့်ရမှာဖြစ်တဲ့အကြောင်းအန်ဒိုကပြောပါတယ်။ဆန်ကိုကုမ္ပဏီကိုရောက်လာကြတဲ့စီးပွားရေး၊ကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနအရာရှိတွေကအလားတူအစိတ်ပိုင်းမျိုးထုတ်ပေးမယ်။ဂျပန်ကုမ္ပဏီနဲ့ဆက်သွယ်ပေးခဲ့ပေမဲ့လည်းစမ်းသပ်ဖို့အတွက်အချိန်နဲ့ငွေလိုတယ်လို့သူကပြောပါတယ်။အစိုးရကအထောက်ပံ့ပေးတယ်ဆိုပေမဲ့အလုံးအရင်းနဲ့ထုတ်လုပ်ဖို့ကတော့အန်ဒိုကသတိထားပါတယ
်။当時は年間だいたい約30台ぐらいの生産量だったんですけれども、それを
ဒါကလူနာတွေရဲ့အသက်အန္တရာယ်နဲ့ဓာတ်ရိုက်ပတ်သက်နေတော့ဒီပစ္စည်းထုတ်ဖို့တာဝန်ယူမှုတာဝန်ခံမှုအများကြီးလိုပါတယ်။တခုခုအပျက်စီးဖြစ်ခဲ့ရင်ကျွန်တော်တို့ကရောကြီးပေးရမယ်ကိစ္စနဲ့လည်းရင်ဆိုင်ရမှာပါလို့သူကပြောတာပါ။အသက်ရှူဆက်တွေကို COVID-19 ရောဂါကြောင့်အသေးအံဖြစ်နေတဲ့လူနာတွေရဲ့အရေးပြည့်နေတဲ့အဆုတ်ထဲကိုလွေဝင်နိုင်အောင်လေပြွန်ထဲကိုထိုးထည့်ရတဲ့ပိုက်ကတစ်ဆင့်ထည့်ပေးပြီးမပြတ်စောင့်ကြည့်ပေးဖို့လိုပါတယ်။အခုထိကတော့ဂျပန်နိုင်ငံမှာ COVID-19 ရောဂါကြောင့်အသေးအံလူနာတွေက600ကျိုင်နှုန်းဝန်းကျင်လောက်သာအသက်ရှူအားကိုယ်ဆက်သုံးဖို့လိုအပ်တာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မေလအစောပိုင်းမှာဆေးရုံတက်တဲ့လူနာ4500မှာအသက်ရှူဆက်သုံးရတဲ့သူအကြမ်းင်းအားဖြင့်ခန့်မှန်းခြေအယောက်290ရှိခဲ့ပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကတော့အယောက်950ကျော်ရှိပါတယ်ရှင်။ကျမခွာညိုပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ဒီ COVID ဒီကမ္ဘာကပ်ရောဂါအကျပ်တဲကြောင့်မလို့ကမ္ဘာနိုင်ငံတော်များများမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဖက်ဖက်ကနေပြီးတော့ရိုက်ခတ်မှုတွေထိခိုက်မှုတွေသိရောက်မှုတွေတော်များရှိနေပါတယ်။အလားတူလည်းမြန်မာနိုင်ငံမှာလည်းကြိုးရပါတာပါအထူးဖြစ်တော့ဒီမြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တက်ရောက်မှုကတနည်းမဟုတ်တနည်းပေါ့ကြုံရမှာဖြစ်ပါတယ်အဲ့တော့ဒီချိန်နဲ့ပတ်သက်လို့ဘယ်လိုကူစားနိုင်မလဲဘယ်လောက်ထိတက်ရောက်မှုရှိလဲကျွန်တော်တို့ဒီ New Myanmar Foundation ကမှုဆောင်ညွှန်ကြားမှုမမျှနန္ဒသင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်မမျှနန္ဒသင်ကျွန်တော်ခုနကပြောသွားလို့ပါပဲအရင်ဆုံးလက်ရှိကမ္ဘာ COVID-19 အကျပ်တဲကြောင့်လို့မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ရွေးကောက်ပွဲအထူးဖြစ်ဒီစီးပွားရေးကာလကလည်းနှီးနေပြီဆိုတော့အဲ့ပုံမှာဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒီရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်တော့ဒီစီယုံရေးကတော့နိုင်ငံရေးပါတီရဲ့အတွက်တော့အမတန်မှပဲအရေးကြီးပါတယ်ပေါ့နော်ဆိုတဲ့အခါကျကျွန်တော်တို့ကလည်းဒီရွေးကောက်ပွဲကိုဒီလေ့လာနေတဲ့အဖွဲ့ဖြစ်တော့ April ဒီနောက်ဆုံးပတ်ပေါ့နော်ဒီတကြံအပြီးကနေပြီးတော့ကျွန်တော်တို့ဒီမေလ10ရက်နေ့လောက်ထိကျွန်တော်တို့ဒီမေကွန်းလေးတွေပေါ့လေနိုင်ငံရေးပါတီတွေကိုကျွန်တော်တို့ဒီဆက်သွယ်ပြီးတော့ဒီဖုန်းနဲ့ဒီဟိုအင်တာဗျူးလေးတွေလုပ်ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီနိုင်ငံရေးပါတီတွေအထူးသဖြင့်ကတော့ဒီတိုင်းရင်းသားဒေသမှာရှိတဲ့ပါတီတွေကနောက်သူတို့မှာဒီဆိုရင်ပူပန်မှုလေးတွေတော့ရှိပါတယ်အဲ့ဘယ်လိုမျိုးလဲဆိုတော့အခုဒီ9ရောက်ထပ်ပို့ပြီးတော့ဒါမစုရဘူးပေါ့နော်ဒါရှိတဲ့အခါကျတော့လက်ဆွဲစီယုံရေးမှာအခက်အခဲတွေရှိနိုင်တယ်တချို့တွေကြတော့လေဒီ online platform ကိုသိပ်ပြီးတော့မသုံးတဲ့အတွက်သူတို့မှာဒါရုပ်တရက်ဒီလိုလုပ်ဖို့အတွက်ကိုအချိန်မီမလုပ်နိုင်ပါစီယုံရည်တွေမလုပ်လိုက်ရမှာကိုတို့ဒီစိုးရိမ်နေပေါ့နော်အထူးသဖြင့်ကဒီရွာတွေညားတဲ့ဒီမက်ဆန်နာနယ်တွေဆိုလို့ရှိရင်တော့ပို့ပြီးတော့တို့ဒီဟာကိုအချိန်မီမရောက်နိုင်မှာတို့အခုတော့အမယ်ဒီစီယုံရည်လုပ်ရမယ့်အချိန်မှာဒီတိတ်တဆင်းလိုက်လုပ်မယ်ဆိုရင်တော့မှအချိန်မလုံလောက်မှမျိုးတွေနောက်ပြီးတော့ဒီစေတနာဝန်ထမ်းရှာမယ်ကိုလိုက်လုပ်ပေးမယ်သူရှာမှာမျိုးတို့အစသဖြင့်အခက်အခဲတွေကတော့အများကြီးပဲပေါ့ဒီလိုအခက်အခဲတွေကဒီပါတီတွေတော်တော်များများမှာသူတို့ဒီစိတ်ပူပန်မှုတွေတော့ရှိတယ်။နောက်တချို့ပါတီတွေကကြတော့လေဒါတလူမှုကွန်ရက်ကိုတုံးပြီးတော့ဒါမဲ့ဆွဲစီယိုဒီလန်းတွေကိုပြောင်းဖို့အတွက်ဒီစ조사နေတဲ့ပါတီတွေလည်းရှိပါတယ်။ဆိုတော့ဟိုဒီပါတီတွေအနေနဲ့ကတော့ဒီရေကောက်ပွဲများလုပ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒါသူတို့အတွက်ဒါစိန်ခေါ်မှုတွေအများကြီးရှိပြီးတော့ဒါဒီပြောင်းလဲမှုပေါ့နော်ဒီဟာနဲ့ဒီအခြေအနေနဲ့ကန့်ညီတဲ့ဒီမဲ့ဆွဲစီယိုမှုမျိုးတွေကိုလုပ်ဖို့အတွက်ဒါသူတို့အနေနဲ့တော့လိုအပ်မှာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ဒီညမှာကတော့မမျက်နာလာတင်တို့ကနိုင်ငံရေးပါတီနဲ့ဆွေးနွေးကြည့်တဲ့ခါမှာနိုင်ငံရေးပါတီရဲ့အမြင်ပေါ့နော်ဒီယူကောက်ဘွဲကိုအခုလိုအနေအထားမျိုးမှာလှုပ်တယ်မလှုပ်တယ်ပေါ့နော်ဘယ်လိုများရှိပါလဲခင်ဗျာ
အဲကျွန်တော်တို့ဒီမေးမြန်းကြည့်တဲ့ခါကျတော့ဒီနိုင်ငံရေးပါတီတို့မများကတော့ဒါတို့ကဒီလှုပ်ချင်တဲ့စိတ်ရှိတယ်ပေါ့နော်ဒါပေမဲ့တို့မှဒီစိုးရိမ်ပူပန်တာကဒီဟာကိုဘလို့ကြော်လွှားမလဲပေါ့နော်ဘလို့မျိုးဒီဖြည့်ရှင်းကြမလဲအခုဒီရေကောက်ပွဲကိုလုပ်လိုက်မယ်ဆိုလို့ရှိရင်ဒီအားလုံးရဲ့ဒီကျမ်းမာရေးတို့ဒီလုံခြုံမှုပေါ့နော်ဒါတွေကိုဘလို့အာမခံချက်တွေပေးမလဲဆိုတဲ့ဘိုင်းဒီပုံမှာတော့ဒီစိတ်ပူပန်မှုတွေရှိတယ်နောက်တစ်ချက်ကတော့ဒီအခြေအနေမျိုးမှာတို့အနေနဲ့ဒီပါတီတွေကိုဒီရေကောက်ပွဲကော်မရှင်ကနေခေါ်ယူပြီးတော့ဒီတွဲဆောင်ဆွေးနွေးမှုမျိုးလေးတွေလည်းလုပ်တင်တယ်ဒီကနေပြီးတော့မှစုပေါင်းပြီးတော့မှဒီအဖြေရှာတင်တယ်လို့ဒီဆွေးနွေးခဲ့တဲ့ပါတီတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာရွေးကောက်ပွဲကော်မရှင်ဘက်ကအခုအခြေအနေမျိုးမှာပြင်ဆင်ဆောင်ရွက်နေရတဲ့ပတ်သက်လို့အားရကြေညာမှုရှိရလားလုံလောက်နေပြီလားလိုအပ်ချက်တွေများရှိလားဘယ်လိုများမြင်ပါလဲခင်ဗျာအညာနာတဲ့
ဟုတ်ဒီရွေးကောက်ပွဲကော်မရှင်ကတော့ဒါသူလောက်ဝမဲ့တာဝန်တွေတော့သူဆက်လုပ်နေတာပေါ့နော်အဲဒါမဲ့တခုရှိတာကကြတော့ဒီအခက်ခဲကအကုန်လုံးရဲ့အခက်ခဲပဲဆိုတဲ့အခါကျတော့သူ့မှာလည်းမဲစင်းကောက်တာအစမဲယုံမှာဒီဝန်ထမ်းတွေကိုမဲယုံဝန်ထမ်းတွေကိုသင်တန်းပေးမယ်ဒါမှမဟုတ်တခြားဒီဟိုပါပေါ့ဒီတင်တန်းနေလုပ်မယ်တခုခုပေါ့ဒီပြင်ဆင်စရာရှိတဲ့ဟာမျိုးကြတော့သူတို့ကလည်းဒါရုပ်တရက်ပြောင်းလဲရမယ်အခြေအနေပေါ့နော်ဥပမာဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာရွေးကောက်ပွဲများလုပ်ခဲ့မယ်ဆိုရင်ဒီဥပမာဆိုပါတော့ဒီမက်ဆန်နာရှင်တွေရဲ့အတွက်ကိုလက်ညှိုးချက်တွေဘယ်လိုထုတ်မလဲဆိုတဲ့ဟာမျိုးတွေနောက်သူများနိုင်ငံတွေမှာဘယ်လိုအောင်မြင်အောင်လုပ်ခဲ့တယ်လဲဒါတွေလည်းဒီပြင်ဆင်မှုတွေလုပ်ရမယ့်အခါမှာဒီရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကတော့သူကအလုပ်တွေတော့များမှာပေါ့နော်ကျွန်တော်တို့လည်းဒီနိုင်ငံရေးပါတီရဲ့ဒီဆွေးနွေးကြည့်တဲ့အခါမှာတော့သူတို့ကဒါလည်းအကုန်လုံးမှဖြစ်နေတဲ့အခြေအနေဆိုတော့မဝေဖန်ခြင်းဘူးပေါ့နော်မဝေဖန်ခြင်းဘူးဒါပေမဲ့လည်းပို့ပြီးတော့ဒီတွေ့ဆုံဆွေးနွေးမှုတွေရှိတယ်ဒါမှမဟုတ်ရင်အများအားထိတွေ့နေတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဒီကောက်နိုင်နေဆိုပြီးတော့ပါနိုင်ငံရေးပါတီတွေကတော့အလုပ်ဖြေပါတယ
်ဟုတ်ကဲ့မမျက်နန္ဒာတင်းကြတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တေချာလေ့လာနေတဲ့ဖွဲ့စည်းဆိုတော့မမျက်နန္ဒာတင်းတို့ရဲ့ယူဆကတော့လက်ရှိဒီရွေးကောက်ပွဲကိုလွတ်လပ်လပ်မျက်မှတ်တာနဲ့လှုပ်သွားနိုင်ဖို့အချိန်ကြီးလှုပ်တင်မလှုပ်တင်ပေါ့ဘယ်လိုများယူဆပါလဲအချိန်ခါရွှေ့တင်လားဒီအချိန်ကြီးမှာလှုပ်တင်လား
အော်ကျွန်တော်တို့ကကြတော့ဒီဟိုရွေးကောက်ပွဲလေးလာနေတဲ့အဖွဲ့ဆိုတဲ့အခါကျတော့ဒီကောက်ချက်တွေကိုကျွန်တော်တို့ဒီကိုယ်တိုင်တော့ဟိုချလိမ့်မရှိဘူးပေါ့နော်အဲ့တော့တခုခုဆိုရင်လည်းကျွန်တော်တို့လည်းဟိုလိုက်မေးတာပေါ့လိုက်မေးတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကာလာထဲမှာဒီမက်ဆန်နာရှင်900ကျော်လောက်ကိုကျွန်တော်တို့ဒီမေးဖြစ်တယ်ပေါ့နော်ဖုန်းအင်တာဗျူးလေးတွေနဲ့ကျွန်တော်တို့မေးပါတယ်ရန်ကုန်မှာတော့ရန်ကုန်တော့အထက်ပေါ့နော်ရန်ကုန်က50ရာခိုင်နှုန်းဒါတခြားပြည်နယ်တွေတိုင်းတွေမှာကျွန်တော်တို့ဒီ50ရာခိုင်နှုန်းပေါ့နော်အဲ့လိုမေးတဲ့အခါကျတော့ဒီမက်ဆန်နာရှင်တွေရဲ့ဒီဖြည့်တဲ့သူပေါ့နော်ဒီဖြည့်တဲ့သူရဲ့60ရာခိုင်နှုန်းလောက်ကတော့ဒီရွေးကောက်ပွဲကိုသူတို့ဒီပုံမှန်တိုင်းမယ်ဒီကျင်းပါစီကျင်းနေလို့ဖြေပါတယ်ကျန်တဲ့40ရာခိုင်နှုန်းကတော့နောက်ဆုတ်တင်နေပေါ့အဲ့လိုမျိုးဖြေပါတယ်နောက်ဆုတ်ရရတဲ့အကြောင်းကတော့ဥမာသူတို့ကဗာစိတ်ပူတာလေဆိုတော့ဒီရုပ်ောက်ပွဲနေ့မှာကူးစက်မှုတွေဖြစ်နိုင်တယ်ပြီးတော့ဒီတခြားအခက်ခဲပေါ့နေအိမ်မှာပဲနေနေတယ်ဆိုတော့ဒီဟာကိုသွားလို့ရှိရင်ဒါလူစုလူဝေးနဲ့ဖြစ်မလားတခြားအခက်ခဲတွေရှိမလားစသဖြင့်ပေါ့နော်ဒီလိုအခြေအနေမျိုးတွေပေါ်မှာမူတည်ပြီးတော့စိတ်ပူပြီးတော့သူတို့ဒီနောက်ဆုတ်ဖို့အတွက်ဆိုပြီးမှပြောကြတယ်ပေါ့နော်ခုနကမဲသွားပေးမယ်လို့ပြောတဲ့အုပ်စုတွေအကြပြန်တော့လဲပဲသူတို့မှဒါအကြံပြုချက်တွေတော့ရှိနေတယ်ဥပမာရွေးကောက်ပွဲကိုလုပ်မယ်ဆိုရင်က ကျမ၏ဝန်ကြီးဌာနထုတ်ပြန်ထားတဲ့စီမင်းစည်းကမ်းနေအတိုင်းကိုလှုပ်ဆောင်ပေးဖို့အန်တာပြီးတော့ဒီ Max D နဲ့ AD အန်တာမျိုးတွေကိုလည်းပံ့ပိုးပေးဖို့ဆိုတဲ့ဟာမျိုးတွေနောက်ပြီးတော့ဒီ၃ပြည့်အကွာနောက်ဒီမဲယုံတွေကိုအများကြီးပဲလှုပ်တဲ့နေတနေရာထဲမှာစုပြုံနေတယ်ဆိုလို့ရှိရင်တော့ဒါသူတို့အတွက်တော့အန္တရာယ်ရှိတယ်ဒါလေးတွေကိုတော့ဒီအာမခံပြီးတော့ပေါ့နော်ဒီရောက်ပွဲကိုလုပ်မဲ့အဖွဲ့အစည်းတွေကနေဒါအာမခံပြီးတော့မှလှုပ်တဲ့နေဆိုပြီးတော့အများကြီးပဲအကြံပြုချက်တွေကပေးကြပါတယ်နောက်တချို့ဆိုလို့ရှိရင်တော့ဒီတွေ့တင်မဲ့ကိစ္စမျိုးကိုပို့ပြီးတော့မှစဉ်းစားမလားဒါမှမဟုတ်လို့ရှိရင်ဒီ positive ဖြစ်နေတဲ့လူနာတွေအတွက်ဆိုရင်တော့ဘယ်လိုလုပ်မလဲစသဖြင့်ပေါ့နော်ဒီလိုဟာမျိုးတွေကိုလည်းဒီအကြံပေးတဲ့ဟာမျိုးတွေကိုလည်းတွေ့ရပါတယ
်တချို့ပြီးခဲ့တဲ့ကျွန်တော်တို့အထူးထူးရွေးကောက်ပွဲကိုကြည့်မယ်ဆိုလို့ရှိရင်တချို့နေရာတွေမှာလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲကျင်းပဖို့ခရင်းနေစုတချို့မက်ဆလာနေတွေခြံခဲ့ရတာမျိုးရှိပါတယ်အခုကျွန်တော်မိကျင်လာရခိုင်ပြည်နယ်ခြေနေပါပြောမှဆိုရင်ရခိုင်ပြည်နယ်ခြေနေကပြိပခါပို့ပြီးတော့ကြီးလာတယ်ဒါအပြင်မကြခင်ကပဲရခိုင်ပြည်နယ်အတွင်းမှာဒီ COVID ရောဂါပိုးရှိတဲ့လူတွေဆက်ပြီးတော့တွေ့လာတဲ့ခြေနေဖြစ်လာတယ်ဒီပတိုင်ငယ်ရဆိုရင်လေရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲလုပ်နိုင်ပါမလားဆိုရယ်တန်တရာတော်များကြည့်တော့အခုလိုအနေအထားမျိုးမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေရခိုင်ပြည်နယ်ပါဝင်တချို့နေရာတွေမှာရွှေရကောင်းရွှေရနိုင်လားလုပ်နိုင်ပါမလား
အဲ့အဲ့မှလည်းဟိုဟာအမျိုးမျိုးတော့အခုယူဆနေကြတယ်ပေါ့နော်တချို့တွေကြတော့လေဒီတိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ရွှေကောင်းရွှေသားနိုင်တယ်ဆိုပြီးတော့စိတ်ပူပန်နေတဲ့သူတွေလည်းရှိတယ်ကျမတို့ကြတော့ဒီစောင့်ကြည့်အဖွဲ့တွေကြတော့လေဒါရွေးကောက်ပွဲပြီးမှပဲကျမတို့ကဒါတရားမတတ်မှုရှိလားဆိုတဲ့ဟာမျိုးကိုကျမတို့ဟိုအားအတည်ပြုတယ်ပေါ့နော်ဒါပေမဲ့ဒီကြားထဲမှာတော့တခုရှိတာကသူအထူးသဖြင့်ကတော့ဒီပြိပခဒီဖြစ်နေတဲ့နေရာတွေနောက်ဒီစစ်ဘေးရှောင်တွေလည်းရှိမယ်ဒီမနေတတ်တဲ့နေရာတွေမှာနောက်ဒီကိုဗစ်ကလည်းဖြစ်တယ်ဆိုရင်ကျမတို့စဉ်းစားစရာတွေကတော့အများကြီးပဲပေါ့နော်အဲ့လိုမျိုးဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲတခုလုံးဖြစ်ဖို့အတွက်ဆိုတာကဒီမှာအဲ့ဒီဒေတာမှာရှိတဲ့ဒီ stakeholder တွေအားလုံးရဲ့ဒီပါဝင်ပတ်သက်မှုနဲ့သူရဲ့စိတ်ဆန္ဒကပဲအဓိကအရေးကြီးပါတယ
် Okay ကျွန်တော်နောက်တစ်ချက်ကတော့စီယုံရေးကာလာနဲ့ပတ်သက်လို့မြင်ချင်ပါတယ်ပြောရမယ်ဆိုရင်ဗတ်ဒီစီယုံရေးကာလာတွေကမကြခင်ရောက်လာတော့မှာပါရွေးကောက်ပွဲလို့မှလုံးဖြစ်မယ်ဆိုရင်အဲ့တော့အာနာယပါတီကြီးကတော့ပြောမယ်ဆိုရင်တော့သူကလူလူထောက်ခံမှုလူလူရှင်ဝါလည်းကြီးပါတယ်ဒါပေမဲ့အခုနောက်ပိုင်းကပါတီငယ်တွေအများကြီးပေါ်လာတယ်သူတို့တက်ကစီယုံရေးကာလာသူတို့တက်တော့အရေးကြီးပါတယ်အဲ့တော့အခုလို့ COVID ကာလအခြေအနေနဲ့စီဝင်းကာလတွေတူသွားမယ်တခုခုရိုက်ခတ်မှုတွေရှိလာမယ်ဆိုရင်လွတ်လပ်မျှတနိုင်ပါမလားသူတို့ပါတီငယ်တွေအတွက်မျှတတာဖြစ်နိုင်ပါမလားယူကောက်ပွဲကအခုအနေထားရဆိုရင်ပေါ့
ဟုတ်အဲ့ဒီဟာကလည်းဟိုပြောဆိုနေကြတယ်ပေါ့နော်တော်တော်များများဒီနိုင်ငံပါတီတွေကလည်းဒီဟာပေါ်မှာစိုးရိမ်မှုတွေရှိတယ်ပေါ့နော်ဒီပါတီငယ်လေးတွေအတွက်ဆိုရင်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်မကတော့ဒီနိုင်ငံပါတီဆိုအတူတူပဲပေါ့အတူတူပဲဆိုတာဒီလိုမျိုးပြောရမဟုတ်ဒီမဲဆွဲရမယ့်ရက်ကတော့အတူတူပဲဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဟိုဟာပြောင်းလဲတဲ့နည်းတွေပေါ့ဒီအရင်လိုမဲဆက်စည်းရုံးမှုတွေလုပ်လို့မရဘူးဥပမာ၅ရောက်ထက်ဆုလို့မရဘူးဆိုရင်မလုပ်လို့ရလဲဆိုတဲ့နီလန်းတွေကိုဒါပါတီကเนาะဒီပါတီသီးသီးမှာရှိတဲ့ဒီခေါင်းဆောင်ပိုင်းတွေကဒါကိုစဉ်းစားရမယ်ပေါ့ငါတို့ကဘလို့နီလန်းနဲ့လုပ်မှာလဲဒီမက်ဆန်နာရှင်တွေကိုငါတို့ဒီစာတိုက်ကနေပြီးတော့ငါတို့ရဲ့ကိုယ်စားလှယ်လောင်းတွေပါတီရဲ့မူဝါဒတွေကိုယ်စားလှယ်လောင်းတွေရဲ့ကိုယ်ရေးအကျင့်တွေဒါတွေကိုငါတို့ပို့မလားဒါမှမဟုတ်လို့ရှင်တအိမ်တက်စင်းငါတို့လုပ်ဖို့အချိန်မီးသလားအချိန်မမီဘူးဆိုလို့ရှိရင်ငါတို့ message ပို့ရမှာလားဒါမှမဟုတ်ရှင်လူမှုကွန်ရက်ကိုတုံးပြီးတော့မှကိုယ့်ရဲ့ message နဲ့ကလူတွေသိအောင်လုပ်မလားစသဖြင့်ပေါ့ဒီလိုနီးလန်းတွေကိုတော့ဒီခေါင်းဆောင်ပိုင်းအသီးသီးကအမြဲတမ်းကျွန်တော်တို့ကစဉ်းစားနေဖို့လိုတယ်ဘာလို့လဲဆိုတော့အခုနောက်ပိုင်းမှာဆိုရင်တော့ဒီနည်းပညာနဲ့ဒီသုတေသနပိုင်းတွေကပို့ပြီးတော့မှခရာဖြစ်တယ်ပေါ့နော်ဆိုလိုချင်တာကိုယ့်ရဲ့ message နဲ့မှဘသူကမဲပေးမှလဲအဲ့ဒီမဲပေးတဲ့သူကိုကိုကရအောင်ဘလို့လုပ်မလဲဆိုတဲ့အပိုင်းတွေမှာတော့ဒါကျွန်တော်တို့ကရှင်းပြန်ရမယ်ပေါ့နော်ဒါဘာဖြစ်လို့လဲဆိုတော့ဒီရှင်းပြန်ခြင်းစီပို့ပေါ်ကောင်းမွန်တဲ့ရလက်တွေကိုကျွန်တော်တို့ကဒီရရှိစေတယ် message ရှင်တွေတဲ့ပို့ကောင်းတယ်ဘာဆိုပို့တော်တဲ့ဒီကိုယ်စားလှယ်လောင်းတွေကဝင်ရောက်ရှင်းပြန်ပြောရှင်းပြန်မှုတွေပြင်းထန်မှလဲဒါကျွန်တော်တို့ကပို့ကောင်းတဲ့ကိုယ်စားလှယ်ကိုကျွန်တော်တို့ရမှာပေါ့နော်အဲ့လိုမျိုးဆိုတော့ဒီပါတီဒီအနေနဲ့ကလည်းဟိုပါတီငယ်တဲ့ကြီးတဲ့အဲ့လိုသဘောမထားပဲနဲ့ငါတို့ဘလို့လုပ်မလဲဘလို့နီးလန်းကိုရှာမလဲဆိုတော့ပုံစံမျိုးနဲ့သွားမယ်ဆိုလို့ရှိရင်တော့ဒီတရားမျှတတဲ့အခြေအနေတစ်ခုကိုရောက်ဖို့အတွက်အနည်းငယ်တုံ့အားဖြစ်မယ်ဒါပေမဲ့အဲ့လောက်နဲ့လည်းကျွန်တော်တို့ကမရဘူးပေါ့ဘလို့မျိုးရှိသေးလဲဆိုတော့ဥမာဒီလက်ရှိအစိုးရအဖွဲ့အနေနဲ့ကလည်းဟိုဒီဒန်းတူညီမျှဖြစ်တဲ့အနေအထားမျိုးတွေဖန်တီးပေးုံနေမှာပဲねဥမာဆိုရင်ဒီကာလမှာဆိုရင်ကျွန်တော်တို့ကအောင်နိုင်ရေးလုပ်ဖို့ဆိုတာမလွယ်တော့ဘူးပေါ့အဲအဲ့လိုမျိုးဆိုရင်ကျွန်တော်တို့ဒီအစိုးရရဲ့မီဒီယာပေါ့နော်ဒီအစိုးရမီဒီယာဒီပြည်သူ့ပိုင်းမီဒီယာကိုပို့ပြီးတော့မှပေးသုံးတာမျိုးတွေပေါ့အရင်တုန်းကတော့ဒီ10မိနစ်15မိနစ်ကျွန်တော်တို့ဒါ broadcast လုပ်ပြီးတော့ပါတီတွေအကြောင်းပြောတယ်ဆိုတော့အဲ့လိုမဟုတ်တော့ဘူးဒါဒီမဲဆွဲစည်းရုံးနဲ့နှစ်လလုံးလုံးမှာပို့ပြီးတော့သူတို့ကိုပေးသုံးတာတွေဒီ radio channel တွေပေးလုပ်တာမျိုးပေးပြီးတော့သုံးထားမယ်ညပေးညမယ်အဲ့လိုမျိုးအကုန်လုံးဒီဟိုပါဗောဒီကိုယ်စားလှယ်လောင်းနေတဲ့နိုင်ငံရေးပါတီတွေအတွက်ကိုဒီရှင်းပြိုင်နိုင်ဟိုပါဗောဒီလောက်ကခိုင်တာရှိတဲ့ဒီအနေထားမျိုးလေးတစ်ရက်ကိုဖန်တီးပေးမယ်ဆိုလို့ရှိရင်တော့ဒါတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကဒါဖြစ်လာနိုင်ချေရှိပါတယ
်ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်မေးချင်တာကဒီရွေးကောက်ပွဲဆိုင်ရာနည်းဥပဒေတွေစီမင်းစည်းကမ်းတွေကရောကိုဗစ်အခြေအနေနဲ့ကန့်ညီအောင်ပြောင်းလဲဖို့လိုရာရှိပါလား
လည်းပဲဟိုကျမတို့လိုတယ်လို့ပြောတဲ့လူတွေရှိတယ်လို့မလိုဘူးလို့လည်းဆွေးနွေးကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲဒါမဲ့တစ်ခုရှိတာကကျမတို့အခုဗားတွေးရလဲဆိုရင်အချို့နိုင်ငံတွေမှာဆိုရင်ဒါသူတို့လွှတ်တော်မှာဥပဒေတရက်ကိုနော်ဒီဥပဒေကြမ်းကိုတင်သွင်းပြီးတော့ဒါကိုဗစ်ဥပဒေဟိုမှာဒီတို့ကယောဂဖြစ်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးကိုဒါလွှတ်တော်မှာသူတို့ဆွေးနွေးတယ်ပေါ့နော်အဲ့ဒါမျိုးလည်းကျမတို့လုပ်လို့ရတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ခုနကမမျက်နာတင်ပြောသွားတဲ့အထက်မှာလည်းပါပါတယ်အခုကိုဗစ်ကာလကြက်တင်းမှာပဲကမ္ဘာနိုင်ငံအချို့ကသူယူကောက်ပွဲကိုမရရအောင်လုပ်သွားတာရှိတယ်။လုပ်သွားနိုင်ခဲ့တာရှိတယ်ပေါ့နော်။မြန်မာနိုင်ငံမှာအခုလိုအခြေအနေမျိုးယူကောက်ပွဲကလည်းကော်မရှင်ကလည်းအခုလိုအနေထားမျိုးပါတီရလည်းအနေထားမျိုးနဲ့ယူကောက်ပွဲကိုနိုဝင်ဘာထဲမှာကျင်းပသွားမယ်ဆိုရင်လွတ်လပ်မျှတမှုကိုတစုံတရာထိခိုက်သွားနိုင်တဲ့အနေထားမျိုးရှိပါလားမမျက်နှာတင်ရဲ့အမြင်သိချင်ပါလား
။ဟုတ်ပေါ့အရင်လောက်တော့မချောပွင့်နိုင်ဘူးပေါ့နော်။ဒါတေချာတာတော့ခက်အတားဟိုကခက်ခဲနိုင်တယ်။အာဒါပေမဲ့လည်းပဲဘလောက်ထိလုံနိုင်လဲကျမတို့ဥမာအခုအချိန်ကချိနေသေးတာပေါ့နော်အဲကျမတို့ဒီရှိတဲ့အချိန်လေးပေါ်မှာဘလိုမျိုးဒီဖြစ်စင်ပြီးတော့ပေါ့နော်ဒီဖြစ်စင်နေဆိုတဲ့နေရာမှာလဲတူတစ်ဖွဲ့တစ်ဖွဲ့တည်းရမဟုတ်ဘဲနဲ့ဥမာဒီရကောက်ပွဲကော်မရှင်ဆိုရင်လဲဒါသူဒီမဲဆန္ဒရှင်တွေအတွက်ကိုဒီလုံခြုံစေမဲ့ဥမာဒီမဲယုံတွေမှာဘိုးပိုင်းကလင်းနစ်တွေထားပေးမယ်အဲဒီအပူချိန်ညင်းနေတဲ့သူတွေဆိုလို့ရှိရင်တော့ဒီမဲယုံတွေကိုမဝင်ဘဲနဲ့အပြင်မှာပဲပြေးမယ်။ဥမာတစိတုံးကိုထုမယ်ဆိုရင်အမှန်တူတွေကအများကြီးကလက်တွေကိုက်မယ်ဆိုရင်ဟိုကကူးဆက်မှုတွေအန္တရာယ်တွေပိုရှိတယ်ဆိုဥမာကိုဘောပင်နဲ့ကိုယူလာပြီးတော့အမှတ်ချက်မလားစသဖြင့်ပေါ့နော်။ဒါကကျွန်မတို့ကဟိုဘလို့မျိုးစီမံခန့်ခွဲရတယ်ဆိုတဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကျွန်မတို့ကဘလောက်ထိဒီပွင့်လင်းမြင့်တာမှုရှိပြီးတော့ဒီကောက်မွန်တဲ့ရွေးကောက်ပွဲတစ်ခုဖြစ်မလဲဆိုတာကတော့ဟိုအားလုံးရဲ့စိန်ခေါ်မှုပဲပေါ့နော်
။โอเคมาญาณนาตื่นกูโลပြောပြပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပြည်ရနေ
โอเคဒီမှာလည်းကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီလျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူ2ယောက်စတွေ့ပါတယ်အဲ့ဒီနောက်ပိုင်းကစအစိုးရဟာကိုဗစ် -19 ကာကွယ်ရေးနဲ့ပတ်သက်ပြီးအစီအမံတချို့စအကောင့်တွေဖော်ပါတယ်အဲ့ဒီထဲမှာအခြားသောအစီအမံများစွာနဲ့အတူအစိုးရဝန်ထမ်းတွေကိုတဝက်စီပဲရုံတက်စေတာဒီလူတွေကိုလည်းတတ်နိုင်သလောက် stay at home အိမ်မှာပဲနေခိုင်းတာစတာတွေပါဝင်ပါတယ်။နိုင်ငံသားတန်ယုံတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ကုမ္ပဏီလုပ်ငန်းတချို့ကတော့အိမ်ကနေအလုပ်လုပ်ရတဲ့ work from home အစီအစဉ်အကောင့်ထည့်ပေါ်ကြပါတယ်။ဒီအတွက်အစိုးရဟာလျှက်စစ်မီ3ဆွဲတဲ့အိမ်တော်စုတိုင်းအတွက် AP လအတွက်ကြာသင့်တဲ့မီတာကားကနေမီတာ unit 150စာကြက်ငွေ 11,550 ကို COVID-19 ကာလအထောက်ပံ့အဖြစ်ပေးမယ်ဆိုပြီးကြေညာပါတယ်။ကြေညာချက်ထွက်ပြီးမကြာခင်အဲ့ဒီမီတာကသက်သာမဲ့ငွေကျပ် 11,550 ကိုအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘူကော်မတီရဲ့ bank account ထဲကိုပြန်ပြီးလှူဒန်းသူတွေလည်းအများပြားပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့မီတာကသက်သာပေးတဲ့အစီအစဉ်ကိုထောက်ခံကြတဲ့သဘောပါ။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲ AP လအတွက်မီတာဘေးတွေထွက်လာတဲ့မေလဇန်အရောက်မှာတော့မီတာကအများကြီးကျနေတယ်မီတာဖတ်တာတွေမှန်ကန်မှုမရှိဘူးအစိုးရကမီတာကသက်သာခွင့်ပေးပေမဲ့ဘာမှမခံစားရဘူးလျှက်စစ်နဲ့စွမ်းအင်ဝင်းဌာနဝန်ဆောင်မှုညံ့ဖြစ်နေဆိုတဲ့ဝေဖန်မှုတချို့ထွက်ပေါ်လာပါတယ်အဲလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးလျှက်စစ်စွမ်းအင်ဝင်းဌာနကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူတွေထောက်ပြတဲ့အချက်မှန်ပါရဲ့လားသူတို့ထောက်ပြသလိုလျှက်စစ်နဲ့စွမ်းအင်ဝင်းဌာနရဲ့စွမ်းဆောင်မှုတွေအရေးသွေးနှိပ်ကျနေပါသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါတယ် NLD အစိုးရလက်ထက်လျှက်စစ်နဲ့စွမ်းအင်ဝင်းဌာနစွမ်းဆောင်ရည်ဘလောက်ရှိလဲဆိုတာလေ့လာကြည့်ပါမယ်
။လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုအကြောင်းပြောရရင်မြန်မာနိုင်ငံကိုနှစ်ပေါင်း90နီးပါးအုပ်ချုပ်ခဲ့တဲ့စစ်ဟာနာရှင်အစိုးရတွေလက်ထက်ကအခြေအနေအချင်းလောက်ကိုပြောဖို့လိုပါလိမ့်မယ်။သူတို့လက်ထက်ကလျှက်စစ်တပ်အားထုတ်လုပ်မှုဟာနိုင်ငံတကာအဆင့်ဝေးလို့အိမ်နီးချင်းနိုင်ငံတွေနဲ့တောင်နှိုင်းယှဉ်လို့မရအောင်နှေးပါလွန်လှပါတယ်။2017မတိုင်ခင်ကဆိုရင်လျှက်စစ်တပ်အားအမြင့်ဆုံးထုတ်လုပ်နိုင်မှုမဂါဝတ်1300နဲ့1500ကြားလောက်ပဲထုတ်လုပ်နိုင်ပြီးနိုင်ငံမိသားစု၄ပုံတပုံအောက်လောက်ကိုပဲလျှက်စစ်မီပေးနိုင်ပါတယ်လျှက်စစ်မီအရာဆုံးလို့ဆိုရဲရန်ကုန်မှာတော့အင်ဗတာတွေကိုအားပြန်ဖြည့်လို့မရနိုင်တော့တဲ့အထိရက်နဲ့ချီမီးပြတ်တာမျိုးကြုံခဲ့ရပူပါတယ်အကျိုးဆက်ကတော့ပြည်သူတွေဒုက္ခရောက်ကြရသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းမဆွဲဆောင်နိုင်ခဲ့ပါဘူးအဲ့ဒီအချိန်ကရခိုင်တနင်္သာရီနဲ့ မျိုးရွာအတော်များများမှာကို့အစီအစဉ်နဲ့ကိုလျှက်စစ်တအားထုတ်လုပ်ဖြန့်ဖြူးမှုတွေလုပ်ခဲ့ကြရပြီးလျှက်စစ်အတွက်ကုန်ကြစရိတ်အများကြီးတုံးခဲ့ကြရပါတယ်။လျှက်စစ်မီးရတဲ့မြို့ပြတွေမှာလည်းမီးပြတ်တဲ့အခါအသုံးပြုလို့ရအောင်မီးစက်ကိုစီဆောင်ထားရတာ၊ဘက်ထရီနဲ့အားဖြည့်ပြီးတုံးလို့ရတဲ့အင်ဗက်တာတွေဝယ်ထားရတာ၊မီးအားဟာလျှက်စစ်ပစ္စည်းတုံးလို့မရတော့အောင်နည်းနေတာမို့ဈေးကြီးလာတဲ့မီးအားမြင့်ဆက်တွေဝယ်ယူတက်ဆင်ကြရတာဟာထုံးစံတစ်ခုလို့ဖြစ်ခဲ့ပါတယ်။အိမ်တိုင်းလူလူလောက်မှာအစိုးရလျှက်စစ်မီးလာရင်တုံးဖို့မီးလိုင်းတစ်လိုင်းမီးပြတ်တဲ့အခါမီးဆက်ဒါမှမဟုတ်အင်ဗက်တာနဲ့အသုံးပြုရမယ့်မီးလိုင်းတစ်လိုင်းခွဲခြားထားရတဲ့အထည်ပါပဲ
ဒီထက်ဆိုတာကလျှက်စစ်မီးမှန်မှန်မပေးနိုင်ရကနေနောက်ဆက်တွဲပေါ်လာတဲ့အာဂရီလိုက်စားမှုပါလျှက်စစ်မီးမီတာပေါင်းရဖို့လက်ပေးရတယ်လို့မီးမှန်တဲ့မီးလိုင်းနဲ့ချိတ်ဆက်နိုင်ဖို့ကိုလည်းလက်ငွေပေးကြရပါတယ်အဲ့ဒီချိန်ကတာမန်ပြည်သူတွေအတွက်ဆိုမီးတစ်လိုင်းVIP လို့ခေါ်တဲ့အစိုးရအရာရှိကြီးတွေတပ်မတော်အရာရှိကြီးတွေတထေးကြီးတွေနေထိုင်တဲ့အိမ်မျိုးတွေအတွက်မီးတလိုင်းအစရှိသဖြင့်ခွဲခြားမှုတွေတောင်ရှိခဲ့ပါတယ်လက်စမီးမမှန်တာတွေ့တန်းထားတဲ့ဓာတ်အားလိုင်းတွေစိတ်မချရတာမီးအားမပြည့်တာစတဲ့ပြဿနာပေါင်းစုံကြောင့်နောက်ဆက်တွဲလက်စစ်ပစ္စည်းတွေပျက်စီးစေတာမျိုးအပြင်မီးလောင်တာလူသေးတာမျိုးအထိဆိုးကျိုးမျိုးစုံကိုလည်းဖြစ်ပေါ်စေခဲ့ပါတယ်2017သမ္မတဦးသိန်းစိန်အစိုးရတက်လာတဲ့အခါအဲ့ဒီခြေအနေကိုပြုပြင်ဖို့ကြိုးစားပါတယ်ဒါပေမဲ့ကန်ဆိုးခြင်းတော့ဒီမိုကရေစီနည်းနည်းပပရလာတဲ့အခြေအနေအောက်မှာအားကောင်းလာတဲ့ NGO အဖွဲ့အစည်းတွေရဲ့ရည်အားကနေလျှက်စစ်မထုတ်ဖို့ကြောင်မီသွေးကနေလျှက်စစ်မထုတ်ဖို့စတဲ့ခုခံဆန့်ကျင်မှုတွေနဲ့အကြီးကျယ်ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူတို့တက်တန်းကုန်တဲ့2016နှစ်စံပိုင်းအထိလျှက်စစ်တအားမီဂါဝတ် 2400 ဝန်းကျင်လောက်ပဲထုတ်လုပ်နိုင်ခဲ့ပါတယ်။တနင်္ဂနွေလုံးအတိုက်အတာနဲ့ဆိုရင်တော့မိသားစုပေါင်း 34 ရာခိုင်နှုန်းကိုပဲလျှက်စစ်မီပေးနိုင်သေးတဲ့အနေထားပါ။
2016ခုနှစ်မှာ NLD အစိုးရတက်လာတဲ့အခါပြည်သူတွေအထွတ်ရောနိုင်ငံတကာယင်းနှိမ့်မြှုပ်နှံမှုတွေဝင်ရောက်ဖို့အတွက်ကိုပါလျှက်စစ်တအားထုတ်လို့ရေးဘက်ကိုပိုးပြီးအာရုံစိုက်လာပါတယ်။လေးနှစ်ပြည့်ပြီးတဲ့ခဏအချိန်မှာတော့လျှက်စစ်တအားမဂါဝတ် 3,800 လောက်အထိထုတ်လုပ်နိုင်လာပါပြီ။အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကထုတ်လုပ်ခဲ့တဲ့ပမာဏထက် 54 ရာခိုင်နှုန်းလောက်ပိုထုတ်နိုင်ပေမဲ့တနိုင်ငံလုံးမိသားစုတွေရဲ့တဝက်ဖြစ်တဲ့90ရာခိုင်နှုန်းကိုပဲလွှမ်းခြုံလျှက်စစ်တအားပေးနိုင်ပါသေးတယ်။တနိုင်ငံလုံးလွှမ်းခြုံလျှက်စစ်တအားပေးနိုင်ဖို့အခုလက်ရှိထုတ်လုပ်နိုင်တာထက်နောက်ထပ်တစ်ဆလောက်ထပ်ပြီးထုတ်လုပ်နိုင်ဖို့အများကြီးလိုအပ်နေသေးပေမဲ့အရင်ခေတ်ကဒုက္ခနဲ့ဝင်တော့ဝင်ပိုးတချို့တော့တတ်တာသွားစီတာတွေ့ရပါတယ်။ VIP အထူးသီးသန့် line တွေပျောက်ွယ်ကုန်ပြီးလျှက်စစ်ဌာနဟာအရင်ခေတ်ကလိုနေရာတကာအာဂရီလိုက်စားမှုပြည့်နှက်နေတဲ့အနေအထားမျိုးနဲ့လည်းခြားနားလာတာတွေ့နိုင်ပါတယ်။ဒါပေမဲ့အခြားလိုအပ်ချက်တွေပြဿနာတွေကတော့အများကြီးကျန်နေသေးပါ
။လက်တလို့ AB လက်မီတာကများတယ်ဆိုတဲ့ပြဿနာဟာတကယ်တော့သိပ်မထူးဆန်းပါဘူး။ရသူရူပူပြင်းတာလူတွေအားလုံးနေရင်နေမှာအချိန်ပြည့်နှီးပါနေပြီးအဲကွန်းပါဝင်လျှက်စစ်ပစ္စည်းသုံးဆွဲမှုမြင့်တက်ခြင်းဟာလျှက်စစ်မီတာယူနစ်မြင့်တက်စေတဲ့အကြောင်းရင်းပါပဲ။ကြာတဲ့မီတာယူနစ်ထက်မီတာကားကိုပိုပြီးကောက်ခံတယ်ဆိုတဲ့ပြဿနာမျိုးမပေါ်ပေါက်ခဲ့ပေမဲ့မီတာကမှန်းဖတ်တာကြောင့်လစဉ်ကြာတဲ့မီတာယူနစ်အတိုင်းတိတိကျကျကောက်ခံတာမျိုးမလုံနိုင်ခဲ့တဲ့အားနည်းချက်မျိုးကိုတော့ဝန်ကြီးဌာနတာဝန်ရှိသူတွေဘက်ကဝန်ခံပြီးပြုပြင်မယ်လို့ကတိပေးထားပြီးဖြစ်တာတွေ့ရပါတယ်။ပြောရရင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနအနေနဲ့ပြည်တွင်းလျှက်စစ်ထုတ်လုပ်မှုဖြန့်ဖြူးမှုဝန်ဆောင်မှုအပိုင်းတွေနဲ့ပတ်သက်လို့အိမ်နီးချင်းနိုင်ငံတွေအဆင့်လောက်လိုက်မိဖို့အများကြီးကောင်းထည်ဖော်ဖို့လိုနေသေးပေမဲ့လေးနှစ်အတွင်းစွန့်ဆောင်မှုကတော့အသင့်တင့်ခီးရောက်တာတွေ့မြင်ရကြောင်းပ
ါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်အောင်ဆုံး VOE Facebook Messenger ကနေတော့ရေးလာတဲ့သောရရှင်ရဲ့စာတို့လေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ဒီမှာနိုင်နိုင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Morning မင်္ဂလာပါ။အမြဲနေကောင်းပါစေ။ကျမရေးကိုအထူးဂရုစိုက်ကြပါလို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့အကုန်နေအိမ်တွေကနေပြီးတော့အလုပ်လုပ်ပြီးတော့ပဲကျမရေးအတွက်သတိထားနေကြပါရနော်။သရရှင်နေအနေနဲ့လဲကျမရေးကိုဂရုစိုက်ပါလို့ပြန်ပြီးတော့သတိပေးကြပါတယ်။ကျေးဇူးတင်ပါတယ်။ဒီအိမ်တွင်ဆိုတဲ့သရရှင်ကတော့ viewer ကအမှုတန်းတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျမခြင်းတို့နဲ့ပြည့်စုံပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်တဲ့။ပေးရစုနဲ့ပြပါစီရှင်ကျေးဇူးတင်ပါတယ် ကျွန်တော်အိန္ဒိယရောက်မြန်မာဒုက္ခတွေပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူ့ရဲ့စာကိုဖော်ပြပေးလို့ကျေးဇူးတင်ကြောင်းထပ်ပြီးတော့ Messenger မှာစာရေးပြောလာတာပါ VOE ကျေးဇူးအများကြီးတင်ပါတယ်သောရရှင်များပေးစာကကျွန်တော်တို့ခွန်အားဖြစ်စေပြီးတော့သင်ကန်းစာတွေရရှိစေပါတယ် Burmese Refugee New Delhi က Refugee ဒုက္ခတွေတွေကြောင်းတင်ပြပေးခြင်းပဲမဲ့မတင်ပြရဲသေးလို့ပါအခွင့်အရေးရတာနဲ့တော့ရှင်ပေးစာမှာပြောပြပေးပါဦးမယ်တဲ့ဟုတ်ကဲ့ဆောင်မြော်နေပါတယ်ရှင်နောက်ထပ်တော့ရှင်တရကတော့သူကလည်း Messenger ကနေပြီးတော့စာတို့လေးရေးလာတာပါဒီတော့ရှင်ကသတင်းတွေနားထောင်ရတာကောင်းပါတယ်အခုလိုအချိန် COVID-19 ကရောဂါဘေးကာလမှာပိုးကူးဆက်သူသေဆုံးသူတွေစီးနေပါကြီးညာပေးလို့အများပြည်သူကြားသိရတာမလို့သတင်းနားထောင်ရင်းနဲ့ကပ်ဘေးကိုလည်းကာကွယ်ဆောင်ရှောက်နိုင်ပါတယ်ဒါကြောင့်မလို့အထူးကျေးဇူးပါဆိုပြီးတော့စာရေးပြောလာပါတယ်COVID-19 ဆိုလို့ကမ္ဘာမှာကြုံတွေ့နေရတဲ့ဒီကက်ယောဂါဘေးဆိုးကြီးကကွာနန်ကိုရောက်ရှိနေတဲ့မြန်မာတွေကိုလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေတာပါဒီမှာနန္နာဝေဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်သူကလည်းဒီကက်ယောဂါဘေးကြီးမြန်မာနိုင်ငံမှာရိုက်ခတ်မှုတွေစိုးရိမ်လို့ပါဆိုပြီးအခုလိုစာရေးလာတာပါသူကကျေးဇူးပါဗျို့ရေဝိုင်းတော်သားတွေရေတဲ့တခုလောက်တောင်းဆိုခြင်းလို့ပါမြန်မာနိုင်ငံကအကြောင်းတွေကိုဖွင့်ဖို့တွေဒီယောဂါကက်ဆိုးကြီးဖြစ်နေချိန်မှာဖွင့်ဖို့ဆော်ပါသေးတယ်ဖြစ်နိုင်ရင်ကျောင်းတွေမူလာတန်းကအစာမဖွင့်ပေးဘူးအမေတော်အောင်ဆန်းစုကြည်တည်အောင်ပြောပေးပါနော်တဲ့နေ့စဉ်သတင်းတွေကိုနားထောင်နေရလို့ကျေနပ်မိပါတယ်ကျောင်းတွေလည်းမဖွင့်ပါသေးနဲ့အောင်လို့တိုင်းတစ်ပတ်ကနေပြီးတော့ဆူတောင်းနေပါတယ်ယောဂါရလာတော့မှသားသမီးတွေအတွက်နောင်နာမရခြင်းမူလေတဲ့အမေစုတည်အောင်ပြောပေးပါလို့တိုင်ကြားပါရစေ VOE အားလုံးပဲကျန်းမာချမ်းသာကြပါစေဆိုပြီးတော့ဝိုင်းတော်သားတွေအတွက်လည်းဆူတောင်းပေးလာပါတယ်ဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီနိုင်ငံเจ้ามาနေပြီးမြန်မာနိုင်ငံကအကြောင်းတွေဖွင့်မှာကိုစိုးရိမ်နေတဲ့သူပါ။အကြောင်းတွေဖွင့်မယ်ဆိုလို့ဒီ American ပြည်အောင်စုမှာတော့ဒီနှစ်စာတစ်နှစ်တစ်နှစ်လုံးအကြောင်းတွေပိတ်ထားတဲ့အတွက်ကြောင့်မလို့ဒီနွေရာသီကဇွန်လမှာစပြီးတော့တကယ်တမ်း September မှာအကြောင်းပြန်ဖွင့်ရမှာဖြစ်ပါတယ်။ဒါမဲ့လည်း September အကြောင်းဖွင့်မဖွင့်အဲ့လိုဟာတွေတော့မကြေညာသေးပဲနဲ့ဇွန်လအထိအကြောင်းတွေကိုပိတ်ထားလိုက်တာဖြစ်ပါတယ်။ဒါနဲ့တလောကပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြင်သစ်မှာအကြောင်းတွေပြန်ဖွင့်လို့ကလေးတွေအကြောင်းတွေမှာ COVID-19 ရောဂါကူးစက်ကြတဲ့သတင်းတွေလည်းဖတ်ရပါရဲ့နော်။ဒါကြောင့်မလို့ဒီသောရရှင်ကစိတ်ပူပြီးတော့မြန်မာနိုင်ငံမှာအခုလောလောဆယ်အကြောင်းတွေပြန်မဖွင့်ပါနဲ့ဦးဆိုပြီးတော့တားလာတာဖြစ်ပါတယ်။ဒီကိုရိုနာကပ်ဘေးဆိုးနဲ့ပဲပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဒီသောရရှင်ကတော့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်။သူကမင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်နာမည်တော့မပြောတော့ပါဘူး။ကျွန်တော်ကထိုင်းကပါဆိုပြီးတော့သူ့စာကိုအခုလိုအစားချီပြီးတော့ရေးလာခဲ့ပါတယ်
။ကျွန်တော်ကထိုင်းနိုင်ငံဘန်ကောက်မြို့ဆူဆော့ဝတ်လမ်း30မှာရှိတဲ့ဟုံစီအထက်ချုပ်စစ်ရုံအလို့သမားတို့ပါ။ကိုဗစ် -19 ရောဂါကြောင့်မြန်မာအလို့သမားတွေလည်းအလို့ကနေဖြုတ်တာခံနေရပါတယ်ဗျာ။အလို့ဖြုတ်တာခံရတယ်ဆိုပေမဲ့မြန်မာပြည်လည်းပြန်လို့မရ။အခြားအလို့လည်းရှာမရနဲ့စားဝတ်နေရေးအခက်အခဲတွေ့နေပါတယ်။ကိုဗစ်ရောဂါကြီးရှိနေပေမဲ့တကြံတုံးကလည်းအလို့ဆင်းခဲ့ရပါတယ်။စစ်ရုံတစ်ထည်ကအလို့ဆင်းခိုင်းလို့ပါ။အခုမေလပိုင်းမှာဆိုရင်ပုံမှန်အားဖြင့်တလမှာပိတ်ရက်၄ရက်ရှိပါတယ်။ဒါပေမဲ့ဒီမေလပိုင်းမှာပိတ်ရက်က9ရက်ဖြစ်သွားပါတယ်။ဒါကြောင့်နောက်ထပ်3ရက်ခလုခလစာမရပါဘူး။အလုသမားတွေကိုလည်းအလုကအပြစ်ရှာပြီးထုတ်နေပါတယ်။ဒါမဲ့ဇွန်လပိုင်းမှာဆိုရင်10ရက်ပိတ်မယ်လို့ကြေညာထားပါတယ်။အလုဖြုတ်ခန့်ထိတဲ့အလုသမားတွေကလည်းဘာအကျိုးခံစား권မှမရှိပါဘူး။မြန်မာအစိုးရကိုအကူအညီတောင်းချင်ပါတယ်ဗျာ။ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါ။ VOE ကနေတဆင့်ဆက်သွယ်ပေးဖို့မြစ်တာရခံပါတယ်။ကျွန်တော်တို့အမျိုးမျိုးဒုက္ခရောက်နေပါတယ်ခင်ဗျာလာကုန်လို့လာစာထုတ်ရင်စားဖို့တော့အနိုင်နိုင်ဖြစ်နေလို့ပါအခန်းကတော့ပေးဖို့တော့မလောက်မငှဖြစ်နေလို့ပါဗျာ
ဒီသောရရှင်ကတော့လောလောဆယ်ထိုင်းမှာဆက်ပြီးတော့အလုံးလုံးနေတဲ့သောရရှင်ဖြစ်ပါရင်ဒီကိုရိုနာကပ်ဘေးကြောင့်ဒီစီးပွားရေးတွေကျဆင်းပြီးတော့သူတို့အလုပ်တွေကိုလည်းအခက်အခဲနဲ့ရိုက်ခတ်မှုတွေဖြစ်တယ်ဆိုတော့ရေးလာတာပါဒီမှာထိုင်းမှာရောက်နေတဲ့ဒီရွှေပြောင်းလုပ်သားတော်တော်များများတွေကတော့သူ့လိုတော့မှအလုံးမရှိဘဲနဲ့ဒီအလုပ်အကမ်းရှိမြန်မာနိုင်ငံကိုလည်းပြန်လို့မရပဲနဲ့ပြိမိနေရရှိသလိုမြန်မာနိုင်ငံကိုပြန်ပြီးတော့လေဒီအလုံးမရှိပဲနဲ့မြန်မာနိုင်ငံကိုပြန်သွားရတဲ့ဒီရွှေပြောင်းလုပ်သားတွေလည်းအများကြီးရှိရလို့သိရပါတယ်နော်ဒါကတော့ကိုရိုနာကပ်ဘေးရဲ့ဒီအိန္ဒိယနိုင်ငံဒီမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုရိုက်ခတ်မှုဖြစ်ပါတယ်ဒီသတင်းတွေကိုနားဆင်ဖတ်ရှုပြီးတော့သတင်းဖော်ပြပါအကြောင်းအရာတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်လာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့တကုံမျိုးတက်ကသောရရှင်ဦးလာထွန်းကတော့အာဏာပိုင်တွေရဲ့မတရားတဲ့တရားစီရင်မှုနဲ့ပတ်သက်ပြီးတော့ခုလိုရေးလာတာပါ
မြောက်ပြည်မြို့မှာ COVID-19 ရောဂါကြောင့်လူတူသေဆုံးကြောင်းသတင်းမှာဖော်ပြခဲ့တဲ့အတွက်နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန် 905 ခါနဲ့ဖန်မြို့နယ်တရားရုံးကနေပြီးတော့ဥဆော်ရဲတပ်ကိုထောင်ဒဏ်2နှစ်ကြာခံစီဖို့မေလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တာပါ ဲ့ဒီသတင်းကိုဖော်ပြခဲ့တဲ့ဧပြီလ13ရက်နေ့ညနေပိုင်းမှာပဲဥဆောင်ရဲတပ်ကရဲတပ်ဖွဲ့ကဖမ်းပြီးတော့ဖမ်းမျိုးမရဲစခန်းမှာခြေကျုပ်ချထားပြီးတဲ့နောက်တလားကြာမေလ14ရက်နေ့မှာပထမကြိမ်ရုံးထုတ်စစ်ပါတယ်အဲ့နောက်တပတ်နီးပါးကြာမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလားကြော်အတွင်းမှာအပြီးသက်စီရင်ချက်ဆုံးဖြတ်ခဲ့တာပါဒရင်မဖော်ပြမိလို့နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ခါနဲ့တရားဆွဲရဟာမဖြစ်တဲ့လို့ပဲဒီဖြစ်စဉ်အတွက်သတင်းမီဒီယာကောင်စီကိုအကြောင်းကြားတင်တယ်လို့ကောင်စီတွင်းမှုဦးမြင့်ကျော်ကပြောပါတယ်ဒါကတော့ VOA သတင်းမှာဥပဒေနောက်တစ်မျိုးမတိုးလိုက်ပါနဲ့ဒူရီဟာကြောက်တက်တဲ့မျိုးပြည်မှုသူ့အမိသူဆိုတဲ့ဒီလေးကျိုးတစ်ပုတ်ရှိပါတယ်မူလကလေးကကိုလိုနီခေတ်ဥပဒေတော်လိုင်းကောင်စီခေတ်အမိဥပဒေတွေနဲ့မာဆလာခေတ်ဥပဒေတွေတပုံးကြီးပဲလူတွေကိုမလှုပ်နိုင်အောင်လုပ်ထားတဲ့ဥပဒေတွေကြီးပါပဲအဲ့တရားစီရင်ရေးမူရဆိုလို့ရှင်နောက်ပြတဲ့ဥပဒေကအထူးဥပဒေလို့သတ်မှတ်တာမူရင်းဥပဒေရှိနေတော့မှအထူးဥပဒေနဲ့ဆွဲလို့ရတယ်တချို့အထူးဥပဒေတွေကလုံထုံးလုံးဒီဥပဒေတွေမထွက်နိုင်သေးတော့တင့်နဲ့ထင်တဲ့နီးနဲ့စီရင်ပါတယ်ဒါတွေကိုမင်းမင်းပြပြလှုပ်ပြီးတော့ကျိုးစိုးတင့်နဲ့ဗားတယ်ပြောနေတာတွေကျွန်တော်တို့နားမလည်နိုင်အောင်ပါပဲဒေါက်တာတန်းလုံးစကားကိုတည့်ကိုကောက်ပြီးတော့ဖွင့်ဆိုကြည့်လို့ရှင်ကျွန်တော်တို့တမိုင်းကိုမတင်လို့အနေကြတာပါပဲလားစာကရှိနေလို့ Facebook Messenger ကလည်းပို့ထားပါတယ်
သရရှင်ဦးလာထွန်းဖြစ်ပါတယ်ကိုဗစ်ကာလသတင်းစစ်မှုရဲ့အခမ်းကဏ္ဍဆိုပြီးတော့ကျွန်တော်တို့သတင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလက်ရှိဒီအစိုးရလက်ထက်မှာစီရင်နေတဲ့တရားဥပဒေတွေကိုမာဆာလာခစ်ကဥပဒေနဲ့နှိုင်းပြပြီးတော့ဝေဖန်ပြောကြားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သရရှင်ရဲ့စာရီထဲမှာဆိုတော့သရရှင်တယောက်ရေးလာတဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်ဒီသရရှင်ကတော့
အမေနိုင်ရင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာရာဆိုလို့တမရလိုနာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းလဲဖြစ်ပါတယ်အရင်နှစ်တွေထက်ကုံစင်းနှုံးတွေအဆမတန်တက်တယ်မီတာကားတွေသုံးစတိုးကောက်တယ်ပြည်သူတွေဒုက္ခမြောက်ပဲနေမလားသူတို့ကပြောတယ်အခွန်ကောက်ခြင်းအဖြစ်တိုင်းပြည်ဗန္ဒာကိုတိဆောက်တာတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်တိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုပ်လုပ်ရအောင်ပါပ
ါပြည်သူလူထုကဒီမိုကရေစီနှိကျရွေးချယ်ခန့်အပ်ထားတဲ့အစိုးရဖြစ်ပေမဲ့လည်းနိုင်ငံကိုပြောင်းလဲအောင်မလုပ်ဆောင်ပေးနိုင်လို့ပြည်သူတွေအမတန်မှအစိပ်ပြေရပါတယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်တီတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြသွားဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဆက်ပြီးတော့ဒေတာလာတဲ့သောရရှင်ကိုဖိလှည့်ပေးချင်ပါတယ်။ဒီမှာထိုင်းနိုင်ငံကသောရရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်။အိမ်ပြန်မှုအတွက်လဲ hotline ကနေဖောင်ဖြည့်ပြီးပြန်ချိန်ကိုစောင့်နေတာပါ။ပြန်ချိန်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ချိန်တချင်းလေးကိုတောင်းဆိုပြရစီ။ကျွန်တော်ကတော့VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်ဟုတ်ကဲ့ကိုမျိုးညွတ်အောင်ကဒီသချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်ဒီသချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နားထောင်ကြည့်ပြီးတော့သဘောကျမိပါတယ်ဒီမှာကိုမျိုးညွတ်အောင်ကအိမ်ပြန်ချိန်သချင်းထုတ်လွှင့်ပေးပါလို့ရေးလာပေမဲ့လည်းဒီသချင်းရှာကြည့်လိုက်တော့သချင်းနာမည်ကအိမ်ပြန်မယ်ဆိုတာပဲတွေ့ပါတယ်တာလီလူကတခြားအဆိုတော်နှစ်ယောက်နဲ့ပေါင်းပြီးတော့တကီးအဖွဲအနေနဲ့တည်ဆူထားတာပါသူတယောက်ထဲလဲအဲ့ဒီတချင်းကိုအပြင်ကဖျော်ဖြေပွဲတွေမှာတီးဆိုပြထားတာတွေ online မှာတွေ့ရပါမယ်လဲအတန်ရေးသွေးမကောင်းတဲ့အတွက်ကြောင့်မလို့၃ရောက်ပေါင်းပြီးတော့ထိဆိုးထားတဲ့သချင်းလေးကိုပဲထုတ်လွှင့်ပေးလိုက်ပါတယ်ရှင်ဒီအိမ်ပြင်မယ်ဆိုတဲ့သချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်နားဆင်ကြည့်ပါဦးဖွဲ့တည်ဆိုထားတဲ့အိမ်ပြန်မယ်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်เนาะကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
မိငါစပါကြီးကြီးကတော့နေတယ် oh အမီအန်တဲ့နွားကြီးလဲကျွန်တော်အိပ်ပြန်မယ်အိပ်ပြန်စင်းနဲ့အိပ်ပြန်လာမယ်အိပ်ပြန်စင်းနဲ့တွေ့တဲ့ဒီလူသားစုရဲ့စီ
အခုဆက်ပြီးထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံကဆက်ရုပ်ကုမ္ပဏီတစ်ခုဟာတိုးထိမ့်မှုအတွက်ခွေးဆက်ရုပ်တစ်ကောင်ကိုတီထွင်လိုက်ပါတယ်။အစ္စရေးနိုင်ငံကတီထွင်သူတွေဟာနှာခေါင်းစည်းမဖြုတ်ဘဲအစာစားလို့ရတဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ညံ့နဲ့မက်ခင်ပြူထွေးတို့ကတင်ဆက်ထားပါတယ်။အမေရိကန်ဆက်ရုပ်ကုမ္ပဏီ Boston Dynamics ဟာနယူးဇီလန်ဆက်ရုပ် software ထုတ်လုပ်တဲ့ရိုကိုကုမ္ပဏီနဲ့ပူးပေါင်းပြီးတိုးထိန်ပေးနိုင်တဲ့ခြေလေးကြောင်းဆက်ရုပ်တစ်ကောင်ကိုတီထွင်နေပါဗျ။ Sport လို့နာမည်ပေးထားတဲ့ဒီတိုးထိန်ခွေးဆက်ရုပ်ကိုလုံသားအင်အားနည်းပါတာကိုဖြည့်ရှင်းဖို့အထွတ်နှုန်းခန့်မှန်းနိုင်ဖို့နဲ့စိုက်ပျိုးရေးမှာတိကျတဲ့နည်းပညာတွေသုံးနိုင်ဖို့ရည်ရွယ်ပြီးဖန်တီးလိုက်တာပါ။ကမ္ဘာဘယ်နေရာကမဆိုဒီဆက်ရုပ်ကိုအဝေးကနေထိန်းချုပ်နိုင်ပြီးတော့ကြိုတင်သတ်မှတ်ထားတဲ့အလုပ်တွေခိုင်းလို့ရတယ်လို့လိုအပ်သလိုအခြေအနေအရဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပြီးသတင်းပို့ကိုင်းလို့လည်းရပါတယ်။ကနဦးစမ်းသပ်မှုတွေမှာအမေရိကန်အခြေစိုက် Boston Dynamics ကုမ္ပဏီကဒီခွေးဆက်ရုပ်ကလေးမသွားဘူးတဲ့န နယူးဇီလန်ရဲ့နယ်မြေတွေကိုသွားကိုင်းပြီး Roco Software နဲ့ထိန်းချုပ်ခဲ့တာပါအခုလောလောဆယ်မှာတော့စင်ကာပူနိုင်ငံမှာစမ်းသပ်မှုတွေလုပ်နေပြီးအများပြည်သူတွေတယောက်နဲ့တယောက်ခတ်ခေါ်ခွာနေဖို့အတွက်ဗန်းညံထဲမှာ Loud Speaker နဲ့ Light Lamp တတိပေးနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကကံကောင်းတဲ့ချက်အကောင့်ထောင်ကတော့ကုန်တင်လေယာဉ်နှစ်ဆင်းနဲ့ Iowa ပြည်နယ်ကနေကယ်လီဖိုးနီးယားပြည်နယ်ဘေးမဲ့ခြံထဲရောက်သွားခဲ့ပါပြီကိုရိုနာဗိုင်းရပ်စ်ပိုးကြောင့်စားသောက်ဆိုင်တွေပိတ်ထားလိုက်ရပြီးဝယ်လိုအားမရှိတဲ့အတွက်ကြက်ဥစည်းတွေကျကုန်ပြီးတော့ Iowa ကလယ်သမားတွေအနေနဲ့ကြက်တွေကိုအစာဆက်ကျွေးထားနိုင်ဖို့အစာဖူးကလည်းမတတ်နိုင်သလိုကြက်တွေကိုထားစရာနေရာကလည်းမရှိပါဘူးဒါကြောင့်မို့လို့ Iowa ပြည်နယ်မှာကြက်တွေနဲ့ဝက်တွေကိုတတ်တတ်တာနဲ့တည်သွားအောင်တတ်နေရတာပါအခုချက်အကောင့်တစ်ထောင်ကတော့ Anime Place သတိဆန်ကတ်တင်ရေးပရိုက်တာအဖွဲ့တစ်ခုကကတ်တင်ခဲ့တာဖြစ်ပါတယ်။ပုံမှန်အဖြစ်ကတော့ဒီအဖွဲ့ဟာကယ်လီဖိုးနီးယားပြည်နယ်အတွင်းကမလိုချင်တဲ့သတိဆန်တွေကိုပဲထရက်ကားနဲ့တွားရောက်ခေါ်ဆောင်ကတ်တင်လေးရှိပေမဲ့လို့အခုတစ်ခေါက်မှာကတော့အလူငွေဒေါ်လာ1000နဲ့ချီပြီးလက်ခံရရှိတဲ့အတွက်အမေရိကန်ပြည်ထောင်စုအလယ်ပိုင်းမှာရှိတဲ့ Iowa ပြည်နယ်အထက်ကိုလေယာဉ်နဲ့တွားရောက်ခေါ်ဆောင်ခဲ့တာပါ။ဒီချက်တွေရဲ့ကျန်းမာရေးကိုစစ်ဆေးပြီးရင်တော့ကျက်တွေကိုမွေးစားခြင်းတဲ့သူတွေမွေးနိုင်အောင်လုပ်ပေးမယ်လို့ဒီအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင
်။အစ္စရေးနိုင်ငံကတီထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစည်းမချွတ်ဖဲအစာစားနိုင်မဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာလျော့နေစေမှာပါ။အဲ့ဒီနှာခေါင်းစည်းကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစည်းကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ FT Pass Company ကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းစည်းကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်သလိုလက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်လောလောဆယ်မှာတော့အတုံးခဲရီစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လိုအနှစ်ရေများများပါတဲ့အစာအသောက်တွေစားတောက်ရမှာတော့ပေးပွားကုန်မဲ့အလားအလာရှိပါတယ်။ဒီနှာခေါင်းစည်းပုံစံအတွက်မှတ်ပုံတင်ပြီးသားဖြစ်သလိုလာမယ့်လအနည်းငယ်အတွင်းမှာထုတ်လုပ်သွားမယ်လို့ကုမ္ပဏီကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လည်းစီစဉ်ထားပါတယ
်။ပတ်စင်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းတနင်္လာနေ့နက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါအမေရိကန်ပြည်ထောင်စုမှာလာမယ့်ရက်အနည်းငယ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ3000အထိရောက်လာဖို့ခန့်မှန်းထားပါတယ်အခုလိုဝမ်းနည်းချေကွဲပွဲအထိမ့်မဲ့ပတ်တိုင်တစ်ခုဖြစ်နာမည်ကြီး New York Times သတင်းစာကြီးရဲ့တနင်္လာနေ့ထုတ်သတင်းစာရှိမျက်နှာဖုံးတစ်ခုလုံးအပြည့် COVID-19 ကြောင့်သေဆုံးသွားသူတွေရဲ့နာမည်နဲ့ကိုယ်ရေးအကျဉ်းတွေကိုဖော်ပြခဲ့ပါတယ်တနင်္လာနေ့အစောပိုင်း Johns Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရအမေရိကန်မှာ COVID ကြောင့်သေဆုံးသူ 9,000 ကျော်ရှိနေပြီးရောဂါကူးစက်ခံရသူပေါင်း 1.6 သန်းရှိနေပါတယ်ကမ္ဘာတဝန်း COVID-19 ကူးစက်မှုစုစုပေါင်း 5.3 သန်းကျော်ထိမြင့်တက်ခဲ့ပြီးသေဆုံးသူပေါင်း 3,400,000 ကျော်ရှိပါရဲ့ရှင်။ဘရာဇီးနိုင်ငံကတော့ကူးစက်ခံရမှုဒုတိယအများဆုံးရှိနေတဲ့နိုင်ငံဖြစ်လာပြီးလက်ရှိကူးစက်ခံရတဲ့အရေအတွက် 3,400,000 ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးပွားလာနေတဲ့ဘရာဇီးနိုင်ငံအပေါ်ခီးသွားလာခွင့်အမေရိကန်အစိုးရကတနင်္ဂနွေနေ့ကပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်မားနေဆဲဖြစ်ပေမဲ့နှစ်လတာတင်းတင်းကြပ်ကြပ်ပိတ်ထားခဲ့တဲ့လော့ခ်ဒေါင်းအခြေအနေကိုတဖြည်းဖြည်းချင်းဖြေလျှော့တဲ့အနေနဲ့ဈေးဆိုင်လေးတွေပြန်ဆပြီးဖွင့်နေပါပြီ။ ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့ဂျားဖြတ်အရေးယူစီမံချက်တွေနဲ့အညီဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာအစိုးရအနေနဲ့ဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေပြုလုပ်သင့်ပြီးနိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့လည်းပူးပေါင်းဆောင်ရွက်သင့်ကြောင်းနိုင်ငံတကာဥပဒေပညာရှင်အဖွဲ့ဖြစ်တဲ့ ICJ အဖွဲ့ကြီးကပြောကြားလိုက်ပါတယ်။COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးသွာလာကန့်သတ်မှုတွေရှိနေတာကြောင့်အစ္စလမ်ဘာသာဝင်တွေရဲ့ Eid ပွဲတော်အတွက်အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကတော့နေအိမ်တွေမှာတနင်္ဂနွေနေ့ကဝတ်ပြုဆုတောင်းခဲ့ကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Burmese American Muslim Association ဥက္ကဋ္ဌဦးမောင်အေးက VOE ကိုပြောပါတယ်ရှင်။ VOE မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.